Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာဒေါ်ရရှင်နေပြောရှင်နိုင်ကြပါစီခင်ဗျာ VO American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3048တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝီတင်ဆက်မှာပါ
မင်္ဂလာမနက်ခင်ပါရှင်ကျွန်မသင်္ကေတထိုက်ပါဗင်နီဇွဲလာအထိတ်ခံခေါင်းဆောင်ရဲ့အကြပြတ်အစိုးရကိုထောက်ခံကြဖို့အမေရိကန်နိုင်ငံသားဝင်ကြီးကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာတော့လိင်တူဆုံးမဲ့သူတွေရဲ့ LGBT ပွဲတော်ကိုမနေ့ကကျင်းပခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ Okay ပါခင်ဗျာ။အမေရိကန်ပြည်ထောင်စုကတော့ဂျားဝင်မဆွတ်ဖက်ရေးနိုင်ငံသားမူဝါဒကိုကျင့်သုံးနေတယ်ဆိုပေမဲ့ဗင်နီဇွဲလာအထိတ်ခံခေါင်းဆောင်ကိုဂျားပြတ်သမရအဖြစ်အတိမတ်ပြုနေပါတယ်
။ Nicolas Maduro is a dictator.With no legitimate claim to power.
ဒီအကြောင်းသတင်းအပြီးမှနားဆင်ရဖို့ရှိသလိုထိုင်းနိုင်ငံမှာမြန်မာအမျိုးသမီးတဦးတည်တံပေးခံရတာဘာကြောင့်လဲဆိုတာနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်ဦးအောင်ခင်ရဲ့သုံးသပ်ချက်အီဒီယန်အင်္ဂလိပ်သင်ခန်းစာနဲ့အတူစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တင်းငွေနေနေမနဲ့ခင်ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်းနဲ့မိုက်တန်စင်တို့ပြောပြပေးပါဦးဗျာ
ဗင်နီဇွဲလာတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုရဲ့ဂျားပြတ်ဆွေရကိုအတိအမှတ်ပြုပြီးဗင်နီဇွဲလာပြည်သူတွေကိုထောက်ခံကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုအမေရိကန်နိုင်ငံချင်းဝင်ကြီးမိုက်မိုပီယိုကတိုက်တွန်းလိုက်ပါတယ်။နိုင်ငံရေးအနေနဲ့တစ်ဖက်ဖက်ကိုရွေးချယ်ကြရမယ်အချိန်ဖြစ်တယ်လို့စနေနေ့မနက်ပိုင်းကကျင်းပတဲ့ကုလသမဂ္ဂလွန်ကျွေးကောင်စီအစည်းအဝေးမှာအမေရိကန်နိုင်ငံချင်းဝင်ကြီးပွန်ပီယိုကပြောဆိုခဲ့တာပါ။လူမျိုးရေးအဖွဲ့တွေဘက်ကယက်တီမလား။ဒါမှမဟုတ်မာဒူရိုနဲ့သူ့ရဲ့ဖြက်လို့ဖြက်စီဘက်တော်သားတွေလားဆိုတာကိုအချိန်မဆိုင်ရိုးရိုးဖြောင်းဖြောင်းယက်တီကြရမယ်အချိန်လို့အမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်။ရှေ့ရဲ့အတွေ့ရွေးကောက်ပွဲမဟုတ်ဘူးဆိုရင်အသက်35နှစ်အရွယ်ဂွာဒိုကိုတမရအဖြစ်သတ်မှတ်မယ်လို့မနေ့စနေနေ့မှာဥရောပအစိုးရအတော်များများကပြောဆိုတဲ့အထက်ဗီတေးစပိန်ဂျာမနီနဲ့ပြင်သစ်တို့လည်းပါဝင်ပါတယ်။လူကြွေးကောက်စီအစည်းအဝေးခေါ်ဖို့အမေရိကန်ပြည်ထောင်စုဘက်ကတောင်းဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝင်ကြီးနဲ့အတူဗင်နီဇွဲလားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အဖြစ်အသစ်ခန့်အပ်ခံထားတဲ့အီလီယော့အဘရန်လည်းအတူတက်ရောက်ခဲ့ပါတယ်။ဗင်နီဇွဲလားသမ္မတမာဒူရိုအစိုးရအုပ်ချုပ်မှုကြောင့်တရားမဝင်လူဆိုးနိုင်ငံဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝင်ကြီးကပြောဆိုလိုက်ပြီးရုရှားတရုတ်အီရန်နဲ့ကျူးဘားအပါအဝင်မာဒူရိုကိုထောက်ခံတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်။အစိုးရအပြောင်းလဲဟာဆိုရင်အမေရိကန်အစိုးရချိန်ပထဝီနိုင်ငံရဲ့ကစားကွက်ဖြစ်တယ်လို့ရုရှားကိုယ်စားလှယ်ကတုံ့ပြန်ပြီးအမေရိကန်အစိုးရဘက်ကဗင်နီဇွဲလားကိုစီးရဲအရာချောင်းဝင်ဆောင်ရွက်ဖို့ရှိသလားဆိုတာကိုလည်းနိုင်ငံခြားရေးဝန်ကြီးပွန်ပေယိုကိုမေးမြန်းခဲ့ပါတယ်ရှင်
။ဘရာဇီးနိုင်ငံကတတူတူဖော်ရေးလုပ်ငန်းကရေကာတာပြူကျပြီးတော့မြေပြုံမှုဖြစ်တာကြောင့်တည်ဆုံးသူ34ယောက်ထိရှိလာတဲ့အကြောင်းတောင်ရှိသူတွေကမနေ့စနေနေ့ကပြောဆိုလိုက်ပါတယ်။တပ်ချန်တွေကရေကာတာပြူကျပြီးတော့အနည်းကလူနေဒေသအတွင်းမှာရှုနေပြူကျခဲ့ပြီးတဲ့နောက်မှာတော့သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဌာနကတတူတူဖော်ရေးလုပ်ငန်းကြီး Velas ကိုဒေါ်လာ66သန်းတန်တက်ခဲ့ပါတယ်။ Minas Gerais ပြည်နယ်အရှိတောင်ပိုင်း Brumadinho ဟိုမြို့နီးကရေကာတာပြူကျပြီးတော့ရေကြီးနေတဲ့ဒေသတွေမှာပိတ်မိနေသူက300လောက်ရှိတယ်ဆိုပြီးတော့တောင်းရှိသူတွေကပြောဆိုထားပါတယ်။ရှာဖွေကိစ္စရေးဆက်ပြီးတော့ဆောင်ရွက်နေပေမဲ့လည်းလူတွေအသက်ရှင်လျက်ပြန်တွေးဖို့အခွင့်အလမ်းသိမ့်မရှိဘူးလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးရိုမိုဇီမာကဒီနေ့မနေ့စနေနေ့ပိုင်းမှာပြောဆိုခဲ့ပါတယ်။တတူတူဖော်ရေးလုပ်ငန်းကြီးကိုစီမင်းစည်းကမ်းတွေချိုးဖောက်မှုဘေးအန္တရာယ်ဖြစ်စေပြီးတော့သဘာဝညဉ့်ဉန်းစီမှုတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဒဏ်ကြေးချမှတ်ခဲ့တာပါ။ရေကာတာပြိုကျချိန်မှာရေကာတာထိန်းသိမ်းရေး area အတွင်းမှာနှိမ့်လေစာစားနေကြတဲ့ဝန်ထမ်း200လို့လည်းပျောက်ဆုံးသူတွေထဲမှာပါဝင်နေဆိုပြီးတော့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ဘေးဒုက္ခကြုံတွေ့ခဲ့တဲ့အပေါ်အထူးပဲဝမ်းနည်းရပါကြောင်းနဲ့အသက်ဆုံးရှုံးခဲ့သူတွေနဲ့မိသားစုဝင်တွေနဲ့ထပ်တူခံစားရတဲ့အကြောင်းကုလသမဂ္ဂတွေမှုချုပ်ရုံးကပြောဆိုထားပါတယ်။ရှုနေတဲ့မှာပိတ်မိနေသူတွေကိုကယ်ဖို့ရဟတ်ယာဉ်တွေနဲ့ကယ်ဆယ်လုပ်သားတွေစူးစမ်းနေကြတာကိုလည်းရုပ်သံမှာတွေ့ရပါတယ်။ပျက်စီးသွားတဲ့အိုးအိမ်ကားတွေနဲ့စိုက်ပျိုးမြေတွေတော်တော်များများပျက်စီးနေရတွေကိုရုပ်သံမှာတွေ့ရပါတယ်။အနေပိုင်းကအိမ်တွေမှာနေထိုင်ကြသူတွေဘေးလွရာရွှေ့ဖို့ကိုလည်းအာဏာပိုင်တွေကညွှန်ကြားထားပါတယ်
။ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာအပေါ်ဆော့ကားမှုဆွဲချက်တင်ခံခဲ့ရတဲ့ခရီးယာအမျိုးသမီးအတွက်ရှင်းနေလိုက်ပေးခဲ့ပြီးတဲ့နောက်နယ်သာလန်နိုင်ငံကိုထွက်ခွာသွားတဲ့ပါကစ္စတန်ရှင်းနေနိုင်ငံကိုပြန်သွားဖို့ရှိနေပါတယ်။သူ့ရဲ့အမှုသက် ACRBB ရဲ့အမှုကို၎ ဒါမဲ့ဇန်နဝါရီလ29ရက်နေ့တရားရုံးချုပ်ကြားနာမှုကိုတက်ရောက်ဖို့နိုင်ငံကိုပြန်မှဖြစ်တယ်လို့ရှေ့နေဆိုင်ဖူမိုလုတ်ကကြေညာထားပါတယ်။ BB အပေါ်အပြစ်မရှိကြောင်းစီရင်ချက်အပေါ်မကျေနပ်လို့အယူခံတင်ထားတာကိုအင်ကာနီမှစီရင်ဆုံးဖြတ်မှဖြစ်ပါတယ်။တည်တံ့ကြက်ခံခဲ့ရတဲ့ BB ကထောင်ထဲမှာနှစ်နဲ့ချီနေထိုင်ခဲ့ရပြီးပြီးခဲ့တဲ့အောက်တိုဘာလမှာအပြစ်မရှိကြောင်းစီရင်ချက်ချခံရတာဖြစ်ပါတယ်။ BB မှာအပြစ်မရှိကြောင်းစီရင်ချက်နောက်ပိုင်းသူ့ရဲ့အသံအနည်းအပေါ်ချင်းချောက်ခံရမှုတွေကြောင့်ရှေ့နေမိုလုတ်ကပြီးခဲ့တဲ့နှစ်ထဲနိုင်ငံကနေထွက်ခွာသွားခဲ့တာဖြစ်ပါတယ်။
ရစိုင်းထားခဲ့ရတဲ့ American ဆိုရဌာနတွေရဲ့ agency တွေရဲ့လုပ်ငန်းတွေပြန်ပြီးတော့လည်ပတ်နိုင်တဲ့အကြောင်းနဲ့ဝန်ထမ်းတွေအလုပ်ပြန်စီးနိုင်တဲ့အကြောင်းစီမံခန့်ခွဲမှုနဲ့ဗန္ဒာရေးဆိုင်ရာရုံးကတောက်ကြနေနောက်ပိုင်းမှာအကြောင်းကြားလိုက်ပါတယ်။ရုံးလုပ်ငန်းတွေကိုအမြန်ဆုံးနဲ့စနစ်တကျပြန်ဖွင့်ဖို့ကိုလည်းညွှန်ကြားခဲ့တာပါ။အစိုးရလုပ်ငန်းတွေရစိုင်းထားရချိန်မှာအခက်အခဲတွေကြားကပူးပေါင်းဆောင်ရွက်မှုတွေကိုအတိအမှတ်ပြုကျေးဇူးတင်တဲ့အကြောင်းလည်းဖော်ပြထားပါတယ်။သတင်းသုံးပတ်ကြာယာယီဗန္ဒာရေးအသုံးစရအတွက်ဥတီမူကျန်းတစ်ခုကိုမနေ့တုန်းကသမ္မတထရမ့်ကလက်မှတ်ရေးထိုးတည်ပြလိုက်တဲ့အတွက်အမေရိကန်သမိုင်းမှာအစိုးရလုပ်ငန်းတွေရပ်ဆိုင်းထားရတာအကြဆုံးအဖြစ်စံချိန်တင်ခဲ့ရတဲ့အခြေအနေတွေလည်းအဆုံးသတ်ခဲ့ပါတယ်။ရပ်ပေါင်း36ရပ်ကြားအကြိမ်နဲ့ဆွေးနွေးညှင်းခုန်ခဲ့ကြပြီးတဲ့နောက်ဒီမိုကရက်တစ်ရီပက်ဘလစ်ကန်တွေကြားသဘောထားကွဲပြားမှုတွေကိုဖိဖယ်ပြီးတော့အမေရိကန်ပြည်သူတွေကိုဦးစားပေးခဲ့တာကိုတွေ့မြင်ခဲ့ရတဲ့အကြောင်းနဲ့တိုင်းပြည်အကျိုးအတွက်အတူလက်တွဲကြိုးပမ်းရမယ့်အခွင့်အရေးတစ်ခုဖြစ်တဲ့အကြောင်းသဘောတူညီချက်ကိုသမ္မတကအင်ပီတော်ကနေကြေညာရမှာပြောဆိုသွားခဲ့ပါတယ်ရှင်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA မြန်မာဘာသာအစီအစဉ်ရဲ့တင်းငင်းတွေနေ့မနေ့ပိုင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံမှာပထမဆုံးလှေပေါ်မှာကျင်းပတဲ့ပွဲတော်ကို LGBT လိင်တူချစ်ခင်ဆုံးမဲ့သူတွေနဲ့ LGBT အတိုင်းဝိုင်းကသူတွေရဲ့အခွင့်အရေးကိုထောက်ခံသူ600ကျော်တက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ပထမဆုံးသော LGBT လိင်တူလိင်ပွဲချစ်ခင်ဆုံးမဲ့သူများရဲ့သူတို့ရဲ့အခွင့်အရေးကိုထောက်ခံသူတွေရဲ့ပထမဆုံး Pride ပွဲကိုရန်ကုန်မြစ်ထဲမှာလှေပေါ်မှာစနေနေ့တုန်းကကျင်းပကြတာဖြစ်ပါတယ်။ရန်ကုန်မြစ်ထဲကလှေငယ်တွေပေါ်မှာတက်တန့်ရောင်အလံတွေလွှင့်ထူထားပြီးမြူးကြတဲ့သချင်းတွေလည်းဖွင့်ထားကြပါတယ်လူ600ကျော်ပါတီပွဲကိုတက်ရောက်လာကြပြီးနေရာအောက်မှာကနေကြတာကိုလည်းတွေ့ရပါတယ်မြန်မာနိုင်ငံမှာ LGBT အတိုင်းအဝန်ရဲ့အခွင့်အရေးတွေကိုပို့ပြီးတော့လက်ခံလာတဲ့သဘောကိုထိဟပ်စေတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်ဒါပေမဲ့လိင်တူချင်းလိင်ဆက်ဆံပေါင်းတင်တာဟာမြန်မာနိုင်ငံမှာတော့ဆက်ပြီးတော့တရားမဝင်ဖြစ်နေသေးပါရှင်
ဂျာမနီနိုင်ငံမှာ2038ခုနှစ်ကြာရင်ဂျာမနီတွေ3ဆွဲမှုရပ်တန့်နိုင်မဲ့စီစဉ်တစ်ခုကိုအစိုးရကနေဖွဲ့စည်းထားတဲ့ကော်မရှင်ကစနေနေ့မှာချပြခဲ့ပါတယ်။ဥတုရာသီပြောင်းလဲလာမှုကိုတံပြန်နိုင်ဖို့ဥရောပရဲ့ထိပ်တန်းစည်းဝါးရေးနိုင်ငံတွေပေါ်မှာဖိအားပေးတဲ့ဆွေးနွေးမှုရဲ့အပြီးမှာတော့နိုင်ငံရေးသမားတွေဥတုရာသီဆိုင်ရာပညာရှင်တွေအဖွဲ့အစည်းတွေဂျာမနီတွေတူဖော်တဲ့ဒေသကစက်ရုံလုပ်ငန်းရှင်တွေနဲ့ဖွဲ့စည်းထားတဲ့ကော်မရှင်ကအခုလိုစီစဉ်ချပြီးတော့ညှိနှိုင်းဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီကနေ့ဟာသမိုင်းဝင်နေ့ပဲဖြစ်တဲ့ဆိုပြီးတော့ကော်မရှင်ဥက္ကဋ္ဌ Ronald Pofala ကနိုင်20ကြာညှိနှိုင်းဆွေးနွေးပြီးမှပြောဆိုသွားပါတယ်။ဒီလိုပြောင်းလဲမဲ့စီစဉ်ကြောက်တရားမှုခံရမဲ့ဂျာမီသွေးတူဖော်ရာဒေတာတွေကိုထောက်ပံ့နိုင်ဖို့အနည်းဆုံးဒေါ်လာ 45.6 ဘီလီယံလိုအပ်တဲ့အကြောင်းအကြံပြုချက်ကိုဂျာမနီအစိုးရနဲ့ဒေတာဆိုင်ရာပြည်နယ်16ခုတို့ကစီစဉ်ရမှာဖြစ်ပါတယ်
။ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုစန့်ကျင်ဆန္ဒပြမှုကသတင်းဆက်တပတ်ထဲကိုရောက်ရှိလာပြီးဖြစ်ပြီးမနေ့စနေနေ့ကတော့အဝါရောင်ရောင်ပြန်အင်ဂျီဝတ်ဆန္ဒပြသူထောက်နဲ့ချီပြီးတော့ချီတက်ခဲ့ကြပါတယ်။နေကင်းပိုင်းမှာဆန္ဒပြသူ 22,000 လောက်ရှိမယ်လို့ Reuters သတင်းအေဂျင်စီကခန့်မှန်းထားပါတယ်။ဆန္ဒပြသူအများစုကတော့ငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။ဒါပေမဲ့ပါရီမြို့ထော်မှာတော့ဆန္ဒပြချီတက်ဖွဲ့ရဲ့ပန်းနိုင်ဖြစ်တဲ့ Versace Square မှာကျန်းမာမှုတချို့ရှိခဲ့ပါတယ်။ဆန္ဒပြသူတချို့ကတော့အထင်ကြီးရှောင်းစီလီစီဘက်ကိုချီတက်ပြီးမှမြို့ကိုဖြတ်ပြီးတော့ Versace Square ကိုချီဥတီချီတက်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတချို့ကတော့မိတွေရှူတာတွေရဲတွေကိုပစ်ပောက်တာတွေလုပ်ခဲ့ပါတယ်ရဲတွေကမျက်ရည်ရိုးဘုံတွေမီးတက်ရေပိုက်တွေနဲ့တံပြန်ကင်တွယ်ခဲ့ပြီးဆန္ဒပြသူဒါဇင်နဲ့ချီဖမ်းဆီးခံရပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကနေပြီးတော့အမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းမဲ့စီစဉ်တရက်ကိုအမေရိကန်နဲ့တာလီဘန်တွေကြားမှာသဘောတူညီမှုရကောင်းရပြီးဖြစ်နိုင်တဲ့အကြောင်းနှစ်ပတ်ဆွေးနွေးမှုနဲ့နေဆက်သူအတိုင်းဝိုင်းကစနေနေ့မှာပြောဆိုလိုက်ပါတယ် အပြည်လည်အနေနဲ့အာဖဂန်မှာခြေစိုက်ပြီးတော့အမေရိကန်ကိုချိန်ချောင်းမယ်။နိုင်ငံတကာကဂျမ်းဖတ်ဖွဲ့စည်းတွေကိုလက်မခံဖို့တာလီဘန်တွေကအကြိပေးထားခဲ့တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။ကာတာနိုင်ငံတို့ဟာမြို့မှာစစ်တိုက်ဆိုသလိုအပြင်းထန်ဆွေးနွေးကြရကနေနှစ်ဖက်ကြားမှာအပြန်လည်နားလည်မှုရရှိခဲ့တာပါဆွေးနွေးမှုကတော့အင်ရှင်ကာတာနိုင်ငံနဲ့ပါကစ္စတန်နိုင်ငံတို့ကအစိုးရကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်ဆွေးနွေးမှုစီစဉ်နေချောချောမော်ရှိခဲ့မယ်ဆိုရင်တော့အမေရိကန်တပ်ဖွဲ့တွေရုံသိမ်းမဲ့စီစဉ်နေပတ်သက်လို့အစောဆုံးစနေနေ့နဲ့နောက်ကြဆုံးတင်လာနေမှာကြီးညာမယ်လို့ VOA ကိုပြောပါတယ် Direct from Washington The Voice
of America VOA.ထိုင်တန်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့မအီးတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာထိတ်တန်းသတင်းတပုတ်ကိုတင်ပြခြင်းပါတယ်ဂျားဝင်မဆွတ်ဖက်ရေးနိုင်ငံသားကြီးမူဝါဒကိုကျင့်သုံးတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဗင်နီဇွဲလားဂျားပြတ်သမ္မတအဖြစ်နိုင်ငံရဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကိုအတိမတ်ပြုလိုက်ပါတယ်ဒီဆောင်ရွက်ချက်ကြောင့်ဗင်နီဇွဲလားနဲ့အမေရိကန်အစိုးရတို့ကြားတင်းမာမှုတွေဖြစ်ပေါ်လာပြီးဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကအမေရိကန်တမန်နီကိုနိုင်ငံတွင်းကနေနှင်ထုတ်လိုက်သလိုအမေရိကန်သမ္မတဘက်ကတော့နယူးလန်ပေါင်းစုံကိုစဉ်းစားထားတယ်လို့ပြောကြလိုက်ပါတယ်။အင်ဘီရောဆိုင်ယာသတင်းတောက်ပက်စီဝီဒါကူဆွာရာရဲ့သတင်းလွှာကိုမတ်သိန်ကီတိုက်ပြောပြမှာပါ
။ဗင်နီဇွဲလားနိုင်ငံမြို့တော်ကရာကတ်စ်မှာဒီသတင်းပတ်အတွင်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့သလိုခေါင်းဆောင်နှစ်ဦးတို့လည်းတရားဝင်မှုအတွက်ကြိုးစားနေကြပါတယ်။အတိုက်ခံခေါင်းဆောင်နဲ့ဗင်နီဇွဲလားလွှတ်တော်အကြီးအကဲဟွမ်ဂွိုက်ဒိုကသူ့ကိုယ်သူနိုင်ငံရဲ့ဂျားပြတ်သမ္မတအဖြစ်ကြီးညာပြီးသမ္မတနီကိုလတ်စ်မာဒူရိုကိုတရားမဝင်ဘူးဆိုပြီးတော့ကြီးညာပါတယ်။ဂွိုက်ဒိုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပထမဆုံးအသိအမှတ်ပြုခဲ့တာပါ။အင်ဘူရိုပြန်ကြားရေးတာဝန်ခံဆာရာဆန်ဒါစ်ကအခုလိုပြောပါတယ်။
We're thankful for the other countries that have
လွတ်တော်ကိုကျမတို့နဲ့အတူပူးပေါင်းထောက်ခံကြဖို့ကျမတို့ရဲ့ဥဆောင်မှုနောက်ကိုလိုက်လာကြတဲ့တခြားနိုင်ငံတွေကိုကျေးဇူးတင်ပါတယ်။
ဂိုင်ရိုရဲ့ကြီးညာချက်ထွက်မလာသေးခင်မှာပဲအမေရိကန်သမ္မတအင်ဖြူရောကဗင်နီဇွဲလားအတိုက်ခံတွေကိုထောက်ခံကြောင်း Twitter မှာရေးသားခဲ့ပါတယ်ဒုတိယသမ္မတ Mike Pence က
Nicolas Maduro is a dictator with no
Nicolas Maduro ကအာဏာကိုတရားဝင်ရယူပိုင်ခွင့်မရှိတဲ့အာဏာရှင်တဦးပါလို့ပြောဆိုသွားတာပါတင်းမာမှုတွေတိုးလာတာနဲ့အတူပဲသမ္မတ Maduro ကအမေရိကန်တန်တမန်တွေကိုနိုင်ငံတွင်းကနှင်ထုတ်ခဲ့ပါတယ်အမေရိကန်ဘက်ကတော့မာဒူရိုဟာဗင်နီဇွဲလားရဲ့တရားဝင်ခေါင်းဆောင်မဟုတ်တော့တဲ့အတွက်ဒီလိုလုပ်ပိုင်ခွင့်မရှိဘူးလို့ပြောပါတယ်။စီးရဲရဝင်ရောက်ဆောင်ရွက်ဖို့ရှိပါသလားလို့သမ္မတထရန်ကိုမေးမြန်းတာမှာတော
့ We're not considering anything but all options are on the table.
စဉ်းစားဆုံးဖြတ်ထားတာတော့မရှိသေးပေမဲ့နီလန်ပေါင်းစုံကိုစဉ်းစားထားပါတယ်လို့သမ္မတထရန်ပြောဆိုသွားပါတယ်။ဂျာဝင်မဆွတ်ဖက်ရေးနိုင်ငံခြားရေးဝါဒကိုကျင့်သုံးနေတဲ့သမ္မတထရန့်ဘက်ကအခုဗင်နီဇွဲလားအစိုးရအပြောင်းလဲရေးအပေါ်ထောက်ခံတာကိုတော့သုံးသက်သူတချို့ကချီးကျူးကြပါတယ်။ Broken Institution ကဒါနာဘဟာကအခုလိုပြောပါတယ်
။ I think it will be a mistake to call this
Venezuela ပြည်သူ့ရဲ့ democracy နဲ့လွတ်လပ်မှုအတွက်ကြိုးပမ်းမှုဆိုတာနဲ့ကန့်ညံဆောင်ရွက်တာဖြစ်တဲ့အတွက်ကြောင့်အမေရိကန်တွေဂျာဝင်ဆွတ်ဖက်တယ်လို့ပြောရင်မှားမယ်လို့ထင်ပါတယ်။
ဒါပေမဲ့ရုရှားနဲ့တရုတ်တို့ကမာဒူရိုနောက်ကအခိုင်အမာဆက်လက်ရပ်တည်နေပြီးအမေရိကန်ဘက်ကကြားမဝင်ဘူးလဲသတိပေးထားပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကမွိုင်းစင်ရန်ဒမ်ကအခုလိုပြောပါတယ်
။ All the Latin American major countries like Brazil, Colombia, Argentina, Chile almost all of them are
မာဒူရိုကို PRPB ၊ကွာဒိုကိုအတိမတ်ပြုရေးအမေရိကန်နဲ့အတူဘရာဇီးကိုလံဘီယာအာဂျင်တီးနားချီလီစတဲ့လက်တင်အမေရိကကရေးပါတဲ့နိုင်ငံတွေအားလုံးနှိပါတို့ကထောက်ခံဆောင်ရွက်ကြပါတယ်။ဒါကြောင့်အမေရိကန်တခုတည်းလုံနေတာမဟုတ်ပါဘူး။ဒေတာတွင်းဆောင်ရွက်မှုဖြစ်ပါတယ်။ဒါကြောင့်ရုံလုံးပေါ်လာတဲ့အခါမှာတရုတ်နဲ့ရုရှားတို့လည်းနောက်ဆုတ်သွားပါလိမ့်မယ်
။အတိုက်ခံခေါင်းဆောင်ဂိုင်ရိုကိုနိုင်ငံပေါင်း20ကျော်ကထောက်ခံထားပါတယ်။ပရိပခဖြည့်ရှင်ရေးအဖြစ်နဲ့ရွေးကောက်ပွဲကျင်းပဖို့လည်းတချို့ကတောင်းဆိုနေကြပါတယ်။အတိုက်ခံခေါင်းဆောင်ဟွမ်ဂိုက်ဒိုရဲ့ဘက်ကိုဒေါ်လာသန်း20ထောက်ပံ့ဖို့အမေရိကန်တို့ကန့်လန့်ထားပြီးဗင်နီဇွဲလားအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးချဖို့ကိုလည်းပန်ကြားထားပါတယ်ရှင
်။မတ်တင်ကြီးတိုင်းပြောပြသွားတော့ပါ။အခုတော့မြန်မာဆိုင်ရာသတင်းတပုတ်ကိုတင်ပြကြပါမယ်။မွေးရစေဝါဘင်းရစာတွေရဲ့ငွေမဲတွေကိုခွာချပေးနေတဲ့မြန်မာနိုင်ငံသူတဦးကို2019ခုနှစ်ထဲမှာဖမ်းဆီးခဲ့ပြီး2019ဇန်နဝါရီ25ရက်နေ့မှာ ထိုင်းတရားရုံးကတည်တံအမိန့်ချမှတ်လိုက်ပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မယေးမှသတင်းပေးပို့ပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့ရချနာဖိစစ်တရားရုံးကနေမူရစေဝဥပဒေအရစွဲချက်တင်ခံထားရတဲ့မြန်မာနိုင်ငံသူနန်းမြင့်သိန်းအေးဟာမူရစေဝအဖွဲ့ရဲ့ငွေကြေးခဝါချပေးမှုအပြင်မူရစေဝရောင်းရငွေတွေလွှဲပြောင်းပေးရမှာဂျားခံအဖြစ်လှုပ်ဆောင်ပေးခဲ့တာတွေကိုပြစ်မှုထင်ရှားတဲ့အတွက်တည်တံချမှတ်ခဲ့တာဆိုပြီးထိုင်းရနာပိုင်းကဆိုပါတယ
်တင်ဟိုက်ထန်จับตัวนางมินเต็งเอสัญชาติพม่า
အသက်43နှစ်အရွယ်နန်းမြင့်သိန်းအေးဟာပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလကဘန်ကောက်မြို့မှာစေးလာကုရင်နဲ့ဖမ်းဆီးခံခဲ့ရတာပါ။သူမရဲ့လုပ်ငန်းဟာငွေလွှဲပြောင်းပေးတဲ့လုပ်ငန်းတွေဖြစ်ပါတယ်။သူမဟာမူရစေဝါနဲ့ဘာမှမပတ်သက်ဘူးဆိုတာကိုညှင်းဆိုခဲ့ပြီးမူရစေဝါခွာချပေးနေသူလို့ဆွဆွဲချက်ကိုလည်းသူမရဲ့ရှေ့နေနဲ့အတူညှင်းဆိုခဲ့ပါတယ်။နန်းမြင့်သိန်းဟာထိုင်းမြန်မာနယ်စပ်မဲဆိုင်နဲ့တာချီလိမ့်မြို့မှာဟန်ပြစီးပွားရေးလုပ်ငန်းရတနာဆိုင်ရွှေဆိုင်နဲ့ဟိုတယ်လုပ်ငန်းတွေကိုပါလုပ်ကင်နေသူဆိုပြီးထိုင်းနိုင်ငံပိုင်းတွေကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံသူအစိုးရအေဂျင့်တဦးကစိတ်ကြွဆေးပြားဝယ်ဖို့အတွက်ဘဏ်ငွေ73သန်းကိုနန်းမြင့်သိန်းအေးဖွင့်ထားတဲ့ဘဏ်အကောင့်ထဲကိုငွေလွှဲပြောင်းပေးခဲ့တာကိုလည်းထိုင်းမှုရနေနေရေးအဖွဲ့ကသက်သေအဖြစ်တရားရုံးမှာတင်ပြခဲ့တာပါ။သူမကိုထိမ့်သိမ့်စစ်ဆေးပြီးလပိုင်းအတွင်းမှာပဲသူမနဲ့ဆက်ဆက်တယ်ဆိုပြီးမဲဆိုင်နဲ့စမုတ်ပရာကန်ကငွေရရာဇာတွေကိုဖမ်းဆီးပြီးသူတို့ပိုင်ဆိုင်မှုတွေကိုလည်းဖမ်းရတာပိုင်းတွေကလိုက်လံသိမ်းဆီးခဲ့ပါတယ်။နန်းမြင့်သိန်းအေးကိုကိုယ်တိုင်ဖမ်းခဲ့တဲ့ထိုင်းမူရစေဝါနှိမ်နေရေးဒုတိယရဲချုပ်စုံပိုင်းကတော့ဒီတရားခံကိုဖမ်းဆီးနိုင်ခဲ့တာဟာမူရရာဇာတွေရဲ့အဓိကသွေးကြောတစ်ခုကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းတရားခံဟာတစ်နှစ်ကိုဘန်းငွေတန်ပေါင်း900အထိမူရစေဝါကရတဲ့ငွေမဲတွေကိုမြန်မာနိုင်ငံထဲကိုပြန်လွှဲပေးနေသူဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်ရှင်
။ဗီဒီယိုသတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ချင်ပါတယ်နိုင်ငံအများစုမှာအမျိုးသမီးတွေအခွင့်အရေးအပြည့်အဝမရကြသေးပါဘူးဒါပေမဲ့အမျိုးသမီးတွေပါဝင်မှဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းမှုရှိလာမယ်လို့လက်ခံထားကြပါတယ်ဒီအကြောင်းဥအောင်ခင်ကရေးသားတင်ဆက်ထားတာပါ
အခုတော့အမျိုးသမီးစွမ်းရည်နဲ့ပါဝင်တဲ့အခမ်းအနားနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေလုပ်ပြီးပါအုပ်စာရမ်းတွေထုတ်ဝေတာတွေ့ရပါတယ်။မြန်မာပြည်ဆိုင်ရာမှာတော့ကုလသမဂ္ဂ UNDP ငြိမ်းချမ်းရေးဆုကိုဒေါက်တာစင်ပီယံမောင်ရရှိသွားတာသင်ရှားပါတယ်။ငြိမ်းချမ်းရေးလှုပ်ရှားမှုမှာအမျိုးသမီးတွေတက်ကြွစွာပါဝင်လာအောင်ရည်ရွယ်တဲ့ဆုဖြစ်ပါတယ်။2018အတွက်ဆုပေးဖို့ရွေးချယ်ထားတဲ့56ဦးရှိပါတယ်။အဲ့ဒီထဲက10ဦးကိုငြိမ်းချမ်းရေးဆုပေးဖို့မဲဆန္ဒနဲ့ဆုံးဖြတ်ပါတယ်။အင်ဒိုနီးရှား၊အာဖဂန်နစ္စတန်၊နေပေါ်၊ပါကစ္စတန်၊ဖိလစ်ပိုင်နဲ့ဒီရီလင်ကနိုင်ငံတွေကလည်းစုရကြပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့စေဘွဲကအမျိုးသမီး40ရဲ့အလုံယုံဆွေးနွေးပွဲစက်တင်ဘာလကရန်ကုန်မှာပထမဆုံးအကြိမ်ကျင်းပပါတယ်။ညီညာရေးရအောင်ကြိုးပမ်းရမှာအမျိုးသမီးပါဝင်မှုနဲ့ခေါင်းဆောင်မှုမြင့်မားလာဖို့အတွက်ရည်ရွယ်ချက်သိရပါတယ်။အစဉ်အလာအရတက်ကြွမှုနေတဲ့အမျိုးသမီးတွေစီအားထက်တန်ပြီးအလုတ်ပိုလုံနိုင်အောင်အလုတ်ရုံဆွေးနွေးပွဲလုပ်ရတာလို့ဆိုပါတယ်။ပြည်တော်စုလွတ်တော်မှာအမျိုးသမီး၁၀ရာခိုင်နှုန်းမှရှိပြီး27ရာစုပင်လုံကြီးသားကတက်ရောက်သူတွေထဲမှာအမျိုးသမီးက20ရာခိုင်နှုန်းမှရှိပါတယ်
။မြန်မာပြည်မှာအမျိုးသားအမျိုးသမီးခွဲခြားမှုနဲ့ပတ်သက်ပြီးအသေးအချာသုတေသနပြုသင့်တယ်လို့ပေါ်မီနိုလက်တီဆိုသူက2019ခုနှစ်မှာစာတမ်းတစ်စောင်ရေးသားပါတယ်။မြန်မာလူဦးရေရဲ့52ရာခိုင်နှုန်းဟာအမျိုးသမီးဦးရေဖြစ်ပေမဲ့သူတို့ပါဝင်တဲ့အခန်းကဏ္ဍဟာအလွန်နှဲနေတာမို့မီနိုလတီကပိုပြီးစိတ်ဝင်စားတာလည်းဖြစ်နိုင်ပါတယ်။ပြည်ထောင်စုအဆင့်အမျိုးသမီးဝန်ကြီးဆိုလို့ဒေါ်ဆန်းစုကြည်တဦးဒီသာရှိပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်14ဦးမှာအမျိုးသမီး2ဦးသာရှိပြီးဝန်ကြီးအဆင့်မှာ4ဦးသာရှိပါတယ်။အမျိုးသမီးကိုယ်စားလှယ်အနည်းဆုံးကထိုင်းနိုင်ငံဖြစ်ပြီးမြန်မာနိုင်ငံကဒုတိယအနည်းဆုံးဖြစ်ပါတယ်။အစိုးရအမှုတန်းတဝက်ကျော်ဟာအမျိုးသမီးတွေဖြစ်ပေမဲ့ဒုအထွေထွေညွှန်ကြားရေးမှုနဲ့အထွေထွေညွှန်ကြားရေးမှုအဆင့်မှာတော့အမျိုးသမီးမရှိကြပါဘူး။ဒါကြောင့်အပြည်ပြည်ဆိုင်ရာအရသာအဖွဲ့တွေကအမျိုးသမီးတင်တန်းပေးကြပါလေ
။မြမကြီးမာဒေါက်ဆန်းစုကြည်ရဲ့ခေတ်လူဖြစ်နေလို့စွန့်ရရှိတဲ့အခြားအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာမတင်မရှားဖြစ်နေပါသေး။ဒါကြောင့်ရန်ကုန်အခြေစိုက်အလွတ်သတင်းဆောင်ယက်ဖရီရစ်ဘီကThe other ladies of Myanmar ဆိုတဲ့စာအုပ်ကိုမနစ်ကစင်ကာပူကထုတ်ဝေလိုက်ပါတယ်။ ကျန်းတန်းကက်တန်နဲ့ဘဝကိုရဲရဲရင်ရင်ရင်ဆိုင်ပြီးယုံကြည်ချက်အတွက်ရုန်းကန်လှူရှားတဲ့အမျိုးသမီးတွေအကြောင်းဖြစ်ပါတယ်။ချင်းအမျိုးသမီးချယ်ရီဇာဟောက်ကစပြီးလေသူမမာမာရွှေနဲ့ဆရာလေးဒေါ်ကေတုမာလာတို့အပါအဝင်အမျိုးသမီး12ဦးရဲ့ဘဝဇက်ဆုံကိုတင်ပြထားပါတယ်။သူတို့လုံစိတ်ဓာတ်ခိုင်မာပြီးစွမ်းရည်ရှိတဲ့အမျိုးသမီးတွေအများကြီးလိုအပ်တယ်လို့ဆိုပါတယ်။
မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်မှာအမျိုးသားကလွှမ်းမိုးနေတဲ့အတွက်ဥပဒေပြုပြီးအမျိုးသမီးကိုအကူအညီပေးတင်ကြောင်းရေးသားထားတဲ့ဆောင်းပါးကိုနိုဝင်ဘာ၈ရက်နေ့ထုတ် Frontier စာဆောင်မှာဖော်ပြပါတယ်။ရေးသူကဥပဒေသူတွေသည် Alison Chan ဖြစ်ပါတယ်။သူတင်ပြပုံကလည်းရှင်းပါတယ်။အမျိုးသမီးနဲ့အမျိုးသားဟာလိုအပ်ချက်ချင်းမတူကြပါဘူး။ဒါကြောင့်အစိုးရအသုံးစရိတ်ဘတ်ဂျက်ရေးတဲ့အခါမှာအမျိုးသမီးလိုအပ်ချက်ကိုထည့်သွင်းစဉ်းစားရမယ်လို့ဆိုပါတယ်။ဥပမာအမျိုးသမီးအမှုတန်းကိုဝန်ရလာပြီးကလေးမွေးတဲ့ကာလမှာလစာပေးနိုင်ဖို့အတွက်အစိုးရမှာအသုံးစရိတ်အလုံးလောက်ရှိဖို့လိုအပ်ပါတယ်ဒီလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ရင်အမျိုးသမီးအမှုတန်းဟာအလုပ်ဆက်လုပ်ဖို့အခက်အခဲရှိပါတယ်ဒါကြောင့်အမျိုးသမီးလိုအပ်ချက်နဲ့တင့်တော်တဲ့ဘတ်ဂျက်ကိုပြဋ္ဌာန်းဖို့တိုက်တွန်းထားပါတယ
်အမျိုးသမီးရဲ့စီးပွားရေးလောကမှာပါဝင်လာမှတိုးတက်ဖွံ့ဖြိုးနိုင်တယ်ဆိုတာကိုအများကလက်ခံထားကြပါတယ်ဒီဘဝရင်းနဲ့ဗန္ဒာရေးမှာအမျိုးသမီးပါဝင်လာမှဖွံ့ဖြိုးတိုးတက်လာတာကိုကမ္ဘာပါနဲ့အခြားဗန္ဒာရေးအဖွဲ့အစည်းအစဉ်ခံစားပြီးမှမကြာခဏတွေ့နိုင်ပါလေ။လွန်ခဲ့တဲ့အောက်တိုဘာလကတော့ပုတေတီ9ဦးရေးသားတဲ့ Women and the Law စာအုပ်ကို Council of Foreign Relations အဖွဲ့ကထုတ်ဝေလိုက်ပါလေ။နိုင်ငံပေါင်း189နိုင်ငံအနက်90ရာခိုင်နှုန်းမှာအမျိုးသမီးစီးပွားရေးမလုပ်နိုင်အောင်ဟန်တားတဲ့ဥပဒေတခုလောက်တော့အနည်းဆုံးရှိနေသေးတယ်လို့ဆိုပါတယ်အလုတ်ထဲမှာစော်ကားခံရတာကိုကာကွယ်ပေးမယ့်ဥပဒေမရှိတဲ့နိုင်ငံက59နိုင်ငံရှိပါတယ်မိမအလုတ်လုပ်တာကိုယောက်ျားကဥပဒေအရတားမြစ်ပိုင်ခွင့်18နိုင်ငံမှာရှိပါတယ်အမျိုးသမီးတွေစီးပွားရေးလုပ်လို့မရအောင်တင်းကျပ်ထားတဲ့ဥပဒေတွေကလည်းအများကြီးရှိပါတယ်အလုတ်မှာခွဲခြားခံရနေစေဖြစ်ပါတယ်အမျိုးသမီးလုံနိုင်တဲ့အလုတ်ဆိုပြီးတတ်မှတ်ထားတဲ့နိုင်ငံတရားကျော်ရှိပါတယ်189နိုင်ငံမှာ40ရာခိုင်နှုန်းကသာအမျိုးသားအမျိုးသမီးလစာတူညီရကြပါတယ်အလုတ်ခွဲခြားဆက်ဆံမှုမရှိရင်ကမ္ဘာစီးပွားရေးမှာဒေါ်လာတန်ပေါင်း12တန်းတိုးပွားလာပြီရှိပါတယ်ခင်ဗျာ
ဘူအောင်ခင်ရဲ့သုံးသက်ချက်ကိုနားဆင်ရပြီးခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်
ဒီမှာ English American Side ကန္ဓာမှာ Patel လို့ဒီပြရတဲ့ read ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း read the small print
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက read read ကဖတ်တာ the the small the small ကသင်ငယ်တာ print print ကဒီနေရာမှာပုံနှိပ်ထားတာရိုက်ထားတာရေးထားတဲ့စာလုံးတွေလို့လုံးောက်ဒီပြရပြီးစကားစုတစ်ခုလုံးရဲ့တိုက်ရိုက်အသေးပေကတော့စလုံးသေးတွေနဲ့ရေးထားတာကိုဖတ်ပါဗော။ဒီအသုံးဆင်းသက်လာတာကတော့အထူးသဖြင့်စာချုပ်တွေ၊ကြော်ညာတွေကဖြစ်ပါတယ်။စာချုပ်တွေ၊ကြော်ညာတွေမှာလူတွေသဘောကျမဲ့အချက်ကိုစလုံးကြီးကြီးနဲ့ထင်သာမြင်သာရေးထားပြီးလူတွေသဘောမကျမဲ့လက်မခံချင်မဲ့အထူးသဖြင့်ချွင်းချက်တွေကိုတော့အောက်နားမှာစလုံးသေးသေးနဲ့ရေးလိရှိတာဖြစ်ပါတယ်။ဒါကြောင့်အပေါ်ကစာသားတွေပဲဖတ်ပြီးလက်မှကောက်ထိုးလိုက်မယ်ဆိုရင်အောက်မှာစလုံးတိတိနဲ့ရေးထားတဲ့ချွင်းချက်တွေဟာကိုယ့်ကိုတုံ့နှောင်မဲ့အချက်တွေဖြစ်လာဖို့ရှိတဲ့အတွက်ကြောင့်စလုံးတိလို့တူတူငငါသိကယူမဆိုင်မဖတ်ကြဘဲလက်မှတ်ထိုးကြတဲ့အတွက်ကြောင့်ဒုက္ခရောက်တာတွေလည်းရှိတတ်ပါတယ်။ဒါကြောင့်မို့ read the small print ကတော့စလုံးတိတိနဲ့ရေးထားတာတွေကိုလည်းဖတ်ဖို့မမေ့နဲ့လို့သတိပေးထားတာဖြစ်ပါတယ်။ idiom ဆိုတဲ့တပိုက်ဒေဘကသိမကွာလှပါဘူး။တခုခုကိုသဘောမတူမီအသေးစိတ်တွေကိုတိတိချာချာလေ့လာဖို့သတိပေးတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်တဲ့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My brother warned me to read the small print before signing the contract
ကျွန်တော်စာချုပ်ကိုလက်မှတ်မရေးထုတ်ခင်အသေးစိတ်ကိုတည်တည်ချာချာဖတ်ဖို့ကျွန်တော်အကူကကျွန်တော်ကိုသတိပေးခဲ့တယ်လို့ထုတ်ပြရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ My brother warned me to read the small print before signing the contract
ခုဆက်လက်တင်ပြပေးမှာကတော့
Read my lips.
ဖြစ်ပါတယ်။စာလုံးပေါင်းက READ read ကဖတ်ပါ MYMI ကကျွန်တော်ကျမရဲ့ LIPS lips ကနှာခမ်းတွေဆိုတော့သစ္စာဖုန်ရဲ့တိုင်းရိုက်ထေပဲကတော့ကျွန်တော်ကျမရဲ့နှာခမ်းကိုဖတ်ပါပေါ့ဒါဟာလေနားမကျရသူတွေအနေနဲ့တစ်ဖက်ကပြောတာကိုနားလည်နိုင်ဖို့ပါဇက်လှုပ်တာတွေကိုလိုက်ဖတ်ပြီးအတိတ်ပဲကြောက်ယူတဲ့အတုံးကနေဆင်းသက်လာတယ်လို့ဆိုနိုင်ပါတယ်နေ့စဉ်ဘဝမှာတော့ပြောတဲ့လူရဲ့မျက်နှာကိုမကြည့်ပဲအတန်ပဲနားထောင်တာတဲ့ပြောတဲ့လူရဲ့မျက်နှာကိုလည်းကြည့်တစ်ချိန်မှပဲနားလဲထောင်ရင်သူဘာပြောနေတယ်ဆိုတာကိုကောင်းကောင်းအာရုံစိုက်နိုင်တယ်လို့ကောင်းကောင်းလည်းသဘောပေါက်နားလည်မှဖြစ်ပါတယ်ဒါကြောင့်ဒီအတုံးရဲ့ idiom အတိတ်ပဲကဘာပြောနေတယ်ဆိုတာကိုတည်တည်ချာချာနားထောင်ဖို့ပြောတာဖြစ်ပါတယ်ဒီအတုံးကို2018 November လကကွယ်လွန်ခဲ့တဲ့ American ရဲ့40တဦးမြောက်သမ္မတဖြစ်သူ George H.W. Bush က1988ခုနှစ်ကသမ္မတဖြစ်မဲဆွယ်လှူရှားစဉ်မှာ Read My Lips, No New Taxes ပြောတာကိုတည်တည်ချာချာနားထောင်ကြပါအခွန်အသစ်ထပ်မကောက်ပါဘူးဆိုပြီးကြေပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့သူ1989ခုနှစ်မှာသမ္မတဖြစ်လာခဲ့ပြီးနောက်ပိုင်းဘတ်ဂျက်အသုံးစီညှိနှိုင်းဖို့လိုအပ်တဲ့အတွက်အခွန်တိုးကောက်ခဲ့ရမှာသူလည်းနောက်ထပ်သမ္မတတည်တန်းမှာအရွေးမခံရတဲ့အခြေအနေဆိုက်ခဲ့တာဖြစ်ပါတယ်Read My Lips ဆိုတဲ့အသုံးနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာသူ့ကိုမကြခဏထောက်ပြပြီးတော့ရေးသားတာလည်းခံခဲ့ရတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Read My Lips I'm not going to tolerate rudeness anymore
ကျွန်တော်ပြောတာကိုတည်တည်ချာချာနားထောင်ပါရိုင်းဆိုင်တာတွေကိုကျွန်တော်ဆက်ပြီးတော့တီးမခံတော့ဘူးလို့ထေပေးရပါတယ်George Groopy ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Read my lips I'm not going to tolerate rudeness anymore
ခုနောက်ဆုံးတင်ပြပေးမှာကတော့
Read between the lines
ဖြစ်ပါတယ်စာလုံးပေါင်းက READ read ကဖတ်ပါ BETWEENT between ကကြားမှာ THELINES the lines ကစာကြောင်းတွေဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့စာကြောင်းတွေကြားမှာဖတ်ပါပေါ့ဒီသုံးဆင်းသက်လာတာကတော့ရှုပ်ဝဲအကြောင်းအရာတွေကိုစိတ်အတွင်းကခြေနံရိုက်ပြီးဇကွက်တွေနဲ့ပို့ရမှာဆင်းသက်လာတာဖြစ်ပါတယ်စာကြောင်းတွေကဘာကိုဆိုလိုတဲ့ဆိုတာကိုအနှစ်တိတ်ပဲကောက်တက်ဖို့ဖြစ်ပါတယ်နေ့စဉ်အသုံးမှာတော့ရေးထားတဲ့စာဆိုရင်လေတကယ်ခံစားချက်ကိုမြေးထားပြီးမြစာသားအနေထားကိုကြည့်ပြီးအခြေအနေကိုခံမှန်းကြည့်နိုင်တာကိုဆိုလိုပါတယ်လူဆိုရင်လည်းအလားတူပါပဲပြောတဲ့စကားတွေရဘာကိုဆိုလိုတဲ့စိတ်ရင်းကဘယ်လိုရှိတဲ့ဆိုတာကိုအခြေအနေကိုအကဲခတ်ပြီးအတိတ်ပဲကြောက်ယူနိုင်တာမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groopy ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary said her marriage is fine but reading between the lines I think they're having problems
Mary ကတော့သူ့အိမ်တောင်ကြီးအဆင်ပြေတယ်လို့ပြောတာပဲဒါပေမဲ့အခြေအနေကိုကဲခတ်ကြည့်ရတာကသူတို့ပြဿနာတက်နေပုံရတယ်လို့ကျွန်တော်ထင်တယ်လို့ဒီပေးရပါတယ် George Groopy ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mary said her marriage is fine but reading between the lines I think they're having problems
ဒီတင်ပါ read ကိုချခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
read the small print read my lips readbetween the lines
ဆိုဖြစ်ကြပါတယ်နောက်တရင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒလလသံပို့ချတဲ့ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါခင်ဗျာ view ရဲ့တင်းငွေနေမနေခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်မကြခင်မှာတိုက်ရိုက်လေးလိုင်းအစီအစဉ်နားဆင်ရမှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 933လိုင်းနိုမီတာ40 kHz 943ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190တို့ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့စနေညကဆွေးနွေးကြတဲ့ VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာဖြစ်ပါတယ်ကချင်ပြည်နယ်ကအစိုးရအဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲရာထူးကဖယ်ရှားလိုက်တဲ့အတွက်ဒါဟာအယက်သားအစိုးရလက်ထက်အစိုးရတွင်ပြုပြင်ပြောင်းလဲရေးတစိ့တစ်ပိုင်းအဖြစ်နဲ့ထောက်ခံသူတွေရှိသလိုအပြောင်းလဲဒီမှာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးဝေဖန်နေသူတွေလည်းရှိပါတယ်ကချင်ပြည်နယ်မှာသာမကအခြားပြည်နယ်နဲ့တိုင်းပြည်အပြင်ပြည်ထောင်စုအစိုးရအတွင်းမှာပါလူမှန်နေရာမှာပြုပြင်ပြောင်းလဲဖို့လိုအပ်နေပါပြီလားအပြောင်းလဲကိုဘယ်လိုပုံစံနဲ့လှုပ်ဆောင်သင့်တယ်လဲဆိုတာတွေကိုကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်စီစဉ်မှာတော့အစိုးရတွင်ပြုရင်ပြောင်းလဲရေးနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့မကြသေးရင်တော့ပဲယာယီကဖယ်ရှားလိုက်တဲ့အတွက်ဒါအယက်သားအစိုးရလက်ထက်အစိုးရတွင်မှပြုရင်ပြောင်းလဲရေးဒီစိတ်ပိုင်းဖြစ်နေထောက်ခံတဲ့သူတွေရှိသလိုပဲအစိုးရဖွဲ့ဝင်တွေပြောင်းလဲလုပ်တဲ့နေရာမှာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးဝေဖန်တာတွေလည်းရှိပါတယ်ဆိုတော့ကချင်ပြည်နယ်မှာသာမကတခြားပြည်နယ်နဲ့တိုင်းဒေသကြီးတွေပြည်ထောင်စုအစိုးရအတွင်းမှာရောပြုရင်ပြောင်းလဲဖို့နောက်လူမှန်နေရာမှာဖြစ်ဖို့လိုအပ်ချက်တွေရှိနေပါသလားအပြောင်းလဲတွေလုပ်ဖို့လိုရဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့လုပ်တင်တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ဒီပင်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူတွေရှိပါတယ်တူကတော့ဒီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးချာဖြစ်ပါတယ်နောက်တူကတော့ဒီမဟာဗျူဟာနဲ့မူဝါဒရေးရလေးလာရေးဌာနမြန်မာနိုင်ငံကဥအောင်သူငိမ့်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဆုံးတစ်ချက်အနေနဲ့ကတော့ဒီအခုကချင်ပြည်နယ်အစိုးရဖွဲ့ဝင်တွေဖယ်ရှားလိုက်တဲ့ကိစ္စကိုပြန်ကောက်ပြီးတော့ဆွေးနွေးစေချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒေါက်တာဒူးချာခင်ဗျာအခုကျွန်တော်ကြားရသိရသလောက်ဆိုရင်တော့ပေါ့လေဒီတာဝန်ကဒီဖယ်ရှားခံရတဲ့သူတွေပြောသလောက်ဆိုရင်တော့ဟိုသူတို့ကိုယ်တိုင်လည်းဟိုဖယ်ရှားခံတဲ့အကြောင်းမသိဘူးလို့ပြောတာကြားပါတယ်ဒီဒေသခံဒီတိုင်းရင်းသားနိုင်ငံကြီးခေါင်းဆောင်တူအနေနဲ့ရောအခုဒီကချင်အစိုးရဖွဲ့ဝင်ဝန်ကြီးတွေဟိုဖယ်ရှားခံတဲ့ပိတ်ဆက်နဲ့ပတ်သက်လို့ဘလောက်ထိသိထားတာရှိလဲသူတို့ဘာကြောင့်ဖြုတ်ခံရလို့နားလည်ထားတယ်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီတော့သူအစိုးရအနေနဲ့ပေါ့ဒီအစိုးရအကောင် good governance ကျင့်စေခြင်းနဲ့တကြောင်ဒီအရင်ချင်းဖြစ်တဲ့ပုဂ္ဂိုလ်တွေကိုဝန်ကြီးတိခန့်တော့မှအရင်ချင်းမြင်တဲ့ထားသားမှုအဲ့ဒါနဲ့တန်မမှန်မှုရှိတဲ့ဒီအတိရှိတဲ့ဝန်ကြီးတွေတော့ဖေချခိုင်းရမှာဖေချပြောမှာဒါအပြည့်အတန်းစီတန်းစီရေလောက်ကြပါပဲလေနော်အဲ့တော့ဒီဟာကတော့သူတို့ဒီဒီချင်းပြည်နယ်တိုင်းမကဘူးတခြားနေရာတခြားတိုင်းတွေကြီးနောက်ဒီတော့သူကြည့်ရမှာလည်းလို့ကိုအဲရှိတယ်ဆိုတော့လေကြားပြရပါတယ်ဆိုတော့ကျွန်တော်တို့ချင်းပြည်နယ်မှာဒီလိုလုပ်ခြင်းဟာဒီအပြည့်အနေနဲ့တော့ဒါအဲတူရဲ့ policy အရာလုပ်တယ်လို့ကျွန်တော်မြင်တယ်ဒါအပြည့်အကောင်တယောက်ပေါ်ပေါက်လာဖို့ဒါမှလည်းတန်းပြီးအကျိုးပြီးတော့အကျိုးသိဖို့နဲ့ပါလို့ဒါကြောင့်သူလုပ်တဲ့ဟာအခုဒီချင်းပြည်နယ်အစိုးရအဲဒီမှာလုပ်တဲ့ဟာတော့ policy ရတော့ဒါဘာမှပြောပြမရှိဘူးလို့ကျွန်တော်ပြောပြပါတယ်အတူတူဒီ democracy စတင်ပြလို့လာနေတဲ့ကျွန်တော်နိုင်ငံမှာအပြည်သူတို့အတန်ပြည်သူတို့ဘောဒါစန္ဒကိုအဓိကထားပါဘူးအခုတန်ကြာစာတွေပို့လာတယ်တန်ကြာစာတွေအဲရောက်ရှိလာတဲ့ကြောင့်အဲဒီအာဏာရအပါဒီဘူကတော့လောကကြီးတောင်းလို့အစိုးရတော့လောကမလို့အဲဒီဟာကိုအရေးယူဆောင်ရွက်ကြရတာဖြစ်တာကိုအဲရောက်လို့အဲ့လိုလုပ်တဲ့နေရာမှာဒါကျွန်တော်တို့ဒီဟိုအပြောလို့ဆိုလို့ရှိရင်လက်ရှိပြည်သူ့ဘုံချတာဝန်ဒီအရာဆိုလို့ပုံမှန်နေရာ63မှာလည်းဒါပါပြတာဖြစ်ပါလေအဲ့ဒါကိုအပြောလို့လုပ်နေတာပေါ့နော်အဲ့ဒါတို့တော်မှာဒါဟိုတိုင်ချစာတွေရောက်လာလို့ရှိတာတော့ဒီပေပဲဒီကိစ္စနဲ့တို့တော်မှာအဲ့လို့တော်နေလို့မှာဒါအများစုသောက်ခံလို့နေတာရှိရှိတဲ့ပုဂ္ဂိုလ်ဒီတမ်းသားစီဒီတမ်းသားကဒါကိုပြန်လို့မှာဒါအဲ့ဒါမိသားစုကြမ်းနဲ့ဆွေးရတယ်ရှိနေတာပဲဒီကကြတော့အခုဒီလိုပုံစံမျိုးသူတို့လုံလာတာပဲလို့တော့ကျွန်တော်အဲ့လိုအဲမြင်တယ်အဲ့လိုအားရကျွန်တော်ဒီအော်ဒီအားနည်းချက်ကဘာလို့လို့ရှိရင်ကျွန်တော်ပြင်းပြနေတာမှမရှိဘူးဗျ။ငါပြင်းပြနေတာမရှိဘူးဆိုတာဒီလိုဒီကအဲဘယ်လိုပါအဖြစ်ချင်းလို့ဒီလိုလုခံရတယ်လေဟာလားတိုင်ချာစာပါဒီပါဒီပါတယ်လေပေါ့ ဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီ ော်တို့အစိုးရမှာဆိုလည်းကောင်းလို့လက်ရှိအနာရပါတီမှာဆိုလည်းကောင်းပုံကြီးဒီပုံကြီးမှာချိခိုက်သွားနေတယ်ဒီတော့မှဒီဒီကျွန်တော်ဒီဒီကြောက်တဲ့ခံရတဲ့သူပဲခံရတဲ့ပြောလို့ဆိုချင်တော့ပုဂ္ဂိုလ်တွေနေနေလဲဒီဒီတော့မှဒီလိုသူပဲခံရတော့တဲ့အပြစ်မရှိဘဲနဲ့သူပဲခံရတဲ့ဆိုလို့ချင်းဘယ်လိုလဲအဲ့ဒီကိုဒီခါလေအများကြီးပြောနေသားနေတယ်ရှားသိမ်းသားနေတယ်ဒါကြောင့်လို့လုပ်ပုံလုပ်နေမှာဒါမမတန်တာပြစ်ကွာတော့အင်းသားကြီးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခ
င်ဗျဟုတ်ကဲ့ဟိုနောက်တစ်ခုဒေါက်တာတူချောက်တစ်ဆက်တည်းမေးချင်တာကျွန်တော်တို့ကအခုဒီဟိုဒီဖြစ်ဖြစ်ကလည်းဖြစ်သွားတာဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ပြီးမှပဲဖြစ်ခဲ့တာဆိုတော့ဒီတချို့ကလည်းပေါ့လေအခုကရှင်းရှင်းလင်းလင်းလေးဟိုဟိုတရားဝင်ထုတ်ပြောတာမရှိတော့ဒီခီးစဉ်အတွင်းတစ်ခုခုဖြစ်တာဒါမှမဟုတ်ဒီခီးစဉ်နဲ့ဆက်ဆက်တာရှိမယ်ဆိုပြီးတော့အဲ့လိုပေါ့လေဟိုပြောကြဆူရတဲ့ဟိုဟိုခံမှန်းချက်တွေကလည်းရှိနေတယ်ဆိုတော့ဒါတွေကဘယ်လောက်တိဖြစ်နိုင်ကြီးရှိရလို့ဒေါက်တာတူချာတို့နားလည်ထားလဲခင်ဗျာ
အဲကျွန်တော်အမြင်ကတော့ဒီလိုဒါဒီဒီမျိုးတွေဆက်နေတာတော့နည်းနည်းကြာပါပြီဒါပြောလို့ချူရှိလာနေတယ်ဆားကြာလာကြာပါပြီဒီအဲ့နည်းတော့တင်ပြခံပြုကြည့်မလားသင်ပြရတော့ဒါတဲ့နည်းတော့တင်ပြခံပြုကိုလည်းလာတော့လေကျွန်တော်ဆေးရနေပါလာတော့လေဆွဲထားကြတယ်အဲ့ဒီမှာဒီတဲ့ကြာပြေးတာတို့ဒါမျိုးနဲ့တင်ကြတာတို့သက်ဆိုင်ရတော့ဘုနော်ဒါဒီလည်းမရှိဘူးလို့မပြောနိုင်ဘူးလေဒါကြအလုံးပေါင်းစပ်သားနေပါလေတော့ကြာပြီးအခုဒီအခုဒါဒါဒီအရေးယူဆောင်ရဲ့အခုမနေ့ကမရတော့တဲ့အနေအထားမျိုးရှိလို့ဘယ်လိုလုပ်လာတာလဲဘယ်လိုကျွန်တော်ယူဆပါလဲနော်ဒါတော့
ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်ရဲ့သဘောထားကိုခင်ဗျအခုကျွန်တော်တို့ဟိုလက်တလောပေါ်လေးဟိုလောလက်လက်ကျွန်တော်တို့မြင်ခဲ့ရတာတော့ဒီအချင်းပြင်းမှာဆိုးကပြင်းနေဆိုးရတယ်မှာအပြောင်းလဲတွေဖြစ်သွားတယ်ဆိုတော့ဒီအခုဒီပြီးခဲ့တဲ့ဒီအပြောင်းလဲနဲ့ပတ်သက်လို့ကိုအောင်သူငယ်အနေနဲ့သူတို့ဟိုတရားဝင်တော့ဒီအစိုးရဘက်ကတော့ထုတ်ပြန်ကြေညာတာမျိုးတော့မရှိပါဘူးဒါပေမဲ့ဒီအပြောင်းလဲနဲ့ပတ်သက်လို့ဘလို့နားလည်ထားတာမျိုးရှိတယ်ကိုအောင်သူငယ်ဒါဟိုဘလို့ပြောလဲအစိုးရလက်ထက်မှာဒီဒီအရသာဆိုးရဒီပြင်းပြောင်းလဲဒီစိတ်တပိုင်းဖြစ်နေလှုပ်တဲ့လှုပ်ရမျိုးလို့ဆိုနိုင်သလားခင်ဗျာ
ဟုတ်ကဲ့ဟိုပထမဆုံးပြောချင်တဲ့အချက်ကတော့လုံးဝကိုယ်နည်းမြင်တာမျိုးမရှိဘူးလို့ပြောချင်တယ်ကပြလို့လဲဆိုတော့အခုလက်ရှိဘာလို့ဖားရတဲ့ပုံစံမျိုးရဆိုရင်တချင်ပြည်တွေကရပ်တဲ့အဖွဲ့ကြီးတွေကလည်းတောင်းဆိုရတယ်ဒါပါလို့ဒီလိုမျိုးထောက်ရတာအရေးကြီးတာလုပ်တယ်ပေါ့နော်ဒါပြီးလည်းဆက်ကကြတော့လည်းအရှူရကအခုချိန်ကြီးတော်တော်ဝင်ပြေးကြတာမရှိတဲ့အခါကျတော့ပြုံးတို့လည်းမိခွန်းနေဖြစ်လာတာပေါ့နော်ဒါတော့ကျွန်တော်မြင်တာကတော့ဒီအစိုးရတရားနေနဲ့ဆုံးဖြတ်လို့ရပါတယ်ဝန်ကြီးအပြောင်းလဲလုပ်လို့ရပါတယ်ဆိုတော့ဒါပေမဲ့ဒီအနေဒီရုပ်ောက်ပွဲကာလကပြီးခဲ့တဲ့တတိယကြိမ်ကျွန်တော်ရှင်းနေကိုယ်နည်းမြင်တာမှုနဲ့ဘာဖြစ်လို့ခြောက်ရရလဲဆိုတဲ့ကိစ္စခုနကတော့ဒါတူးကြလဲခြောက်ပြသွားပါတယ်ဒါအရေးကြီးတယ်လို့ကျွန်တော်ရှင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်သူငယ်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝတ်တက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်ကျွန်တော်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုချင်းမြင့်ဖြစ်ပါတယ်ကိုချင်းမြင့်ဟိုဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဒီပြင်ကြောင်းလေးတစ်ခါမှာဒီဒီစနေမှာပြင်ကြောင်းလေးလေးတစ်ခါမှာကိုယ်နဲ့ညင်တာမျိုးကလေကျွန်တော်တို့ရှိတဲ့ရှိလာဖို့ပေါင်းတယ်လိုအပ်တယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာအမှသာလည်းလေကျွန်တော်တို့ဒီကြည့်ကြောက်ပေါ်နေရကျွန်တော်ဒီမျိုးဒီလမ်းကြောင်းအားပို့ပြီးတော့ကျွန်တော်တို့ဒီဆိုရင်ကျွန်တော် NLD ဆိုရတဲ့ကိုလုပ်လဲလုပ်ပြမှာဖြစ်ပါလိမ့်မယ်။ဒါမှသာလည်းကျွန်တော်တို့ကြည့်ဒါမဲ့ကျွန်တော်တို့2020မှာလည်းအချိန်ကြီးကောင်းလိမ့်မယ်လို့ထင်ပါတယ်။ကိုယ်အမြင်သာမှုကတော့ရှိလီကောင်းလိမ့်ပါပဲ။ဒါမဲ့ညတာမှုတော့လိုတာပေါ့ခင်ဗျာ။ဟုတ်ကဲ့ပါ။
โอเคเจซุบาสรุปดาก็โหเซาเซียตู้จาโหโกอองตุญญ์นูก็ทอดปะซอดาดิရှိပါတယ်สรุปเซียตู้จาဒီနေရာမှာကျွန်တော်တခုပြန်မေးခွန်းထုတ်ချင်တာကတော့အခုဒီပွင့်လင်းမြင်သာမှုကိစ္စကိုပြောနေတယ်ဒီဆိုးအနေနဲ့လည်းပွင့်လင်းမြင်သာမှုဟိုရှိရှိနဲ့ဒီဆိုးအတတန်းမှာလောက်ပါမယ်ဆိုပြီးဂရီကဝတ်တွေလည်းပြုထားတာရှိတော့အခုဒီလိုအပြောင်းလဲတွေမှာပေါ့လေဒီအဆိုးအနေနဲ့ဒီဟိုချက်ချင်းလင်ငယ်မထုတ်ပြန်နိုင်တဲ့အခြေအနေမျိုးတွေဘာတွေများရှိမယ်လို့ခံမှန်းလဲဒီလိုပေါ့လေဟိုပွင့်လင်းမြင်သာမှုရှိရှိရုပ်တရက်ချပြဖို့ခက်ခဲနေတဲ့အခက်အခဲတွေရောဘာတွေများရှိမယ်လို့ယူဆလဲ
အဲဒီအဆိုးအဘက်မှာအခက်အခဲဘယ်လိုရှိနေလဲဆိုတာကျွန်တော်လည်းသိကြမပြောနိုင် နေနေတာမှုအဲမရှိခဲ့နေတဲ့ဒီလူတွေကဒီကိစ္စပေါ်မှာဒုံမှုလို့ပေါ့နော်အဲဒါကိုဒီဖြစ်နေပါလို့ဒီစားကတော့ဒါတွေကိုသူမတော်ကြာကြည့်ရတဲ့ခုအဲလိုကြားနေချင်ပါအဲကြောင့်လို့ဒါဒီဟာကဘာလို့ဒီလိုဖြစ်ရတဲ့ဘယ်လိုကဘယ်ပါကဘယ်လိုဘယ်လိုအတိမမှုရှိတဲ့အင်ကြာစာဘယ်လိုရှိပါတယ်ဆိုရစားလို့ဒီလူတွေကအမှန်တိုင်းချပြနေကြတာရင်းတာရေးကြည့်ပါရဲ့အဲဒါမျိုးနဲ့မျိုးဆိုလို့ရှိတော့ဒီဒီပြဿနာကတော့ကျွန်တော်ဒီဒီလိုလိုသူကအဲဒါသူကမနက်လက်ခံပြတော့အသေးသေးရှိတယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ဆိုတော့ကိုအောင်သူညိသဘောတော့ခင်ဗျအစိုးရဘက်မှာအခုလိုပေါ့လေဒီလိုဟိုအပြောင်းလဲရုပ်တရက်အပြောင်းလဲလုံးရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောဖို့ဆိုအခက်အခဲရှိနေတယ်လို့မယူဆနိုင်ဘူးလားခင်ဗျ။ကျွန
်တော်တင်လာကတော့ဘယ်လိုပဲအခက်အခဲရှိပါသေးရောနော်ဆိုတော့အဲ့ဒါကကျွန်တော်ထင်တယ်တကယ့်နိုင်ငံတော်လှုပ်ဝှက်ချက်ကြီးရယ်မဖြစ်တော့ပါဘူးဆိုတော့ဒီအနေထားမှာတော့ဘာလို့ဖြစ်ဖြစ်ဒီကျွန်တော်တို့ PDP ကြီးတွေကညှို့လင့်ချက်ထားတာကတော့ဟိုပို့ပြီးတော့ပွင့်လင်းနေတာမရှိနဲ့ဘာပဲဖြစ်ဖြစ်ဘယ်လိုဆုံးဖြတ်ဆုံးဖြတ်ဒါပွင့်လင်းနေတာမျိုးနဲ့ဆောင်ရွက်နေတယ်ဆိုတဲ့အားတော့ကျွန်တော်ထင်တယ်ဟိုဘယ်လိုဆိုရမျိုးပါပဲဖြစ်ဖြစ်လိမ့်နေတယ်လို့ထင်ပါတယ်
โอเคขอบคุณที่ซื้อเนี่ยเจซุบาสรุปว่าเราดีสารีไปปูท่าราเฟซบุ๊กก็แมทช์ไปท่าราติชูแล้วชื่อนี่บาเลยได้เออสารีชูไม่สู้หมดแม้พัดไปบ่ครับเนี่ย
โอเคป่ะရှင်မြမဟန်ဆိုတော့ Facebook အကောင့်ကတော့တယံဇာတဝင်ကြီး H လောက်အောင်အလုတ်ကောင်းကောင်းမလုတ်တာတော့ဖားကတ်မှာနေထိုင်သူတိုင်းသိပါတယ်တဲ့ Game B Cup ဆိုတော့ Facebook အကောင့်ကတော့တခိုးဆိုရင်တော့ထုတ်တာကောင်းပါတယ်တဲ့ ARV မြစ်ကိစ္စဆိုရင်တော့ကန့်ကွက်ပါတယ်တဲ့အောင်ပါဒေါင်းဆိုတဲ့ Facebook အကောင့်ကတော့အဲ့ဒီဝင်ကြီးဝင်ကလေးတွေအလုတ်ပြုတ်တာအလုတ်ထုတ်ခံရတာမြန်မာပြည်ရဲ့နိုင်ငံရေးမှာတော့တိတ်ဆန်းတာတော့မဟုတ်ပါဘူးတဲ့စခွက်လူပြီးတော့ဝေစားမျှစားမတက်လို့မတက်ကြလို့ပဲနေမှာပါဆိုပြီးရေးထားပါတယ
်ဒီစာရီထဲမှာဒီကချင်းပြည်နယ်ကဒီအစိုးရအဖွဲ့အပြောင်းလဲနဲ့ပတ်သက်လို့ခွဲလဲတဲ့အမြင်တွေတွေ့ရတယ်လို့ပဲဒီဒီမိုကရေစီစနစ်မှာအစိုးရအဖွဲ့ဝင်တွေအပြောင်းလဲလုံးလိလုံးထားရှိတယ်ဆိုတော့သဘောထားတွေတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်ကိုစလိုင်းပွေကုံဖြစ်ပါတယ်ကိုစလိုင်းပွေကုံဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคดีวุ่นจี้ชูดิซูราดาโดบาบิโลเลซโนคันเกรกาลูกกมังกราเนตรุคันจาเรจโนปโยเนตายเนวุ่นทันดีโกนายงายีเนียมาคาโดดิโลเกพิอามาบ่เอรอกูเรจโนปโยเนเรอุสากานายียาทูพิเดเนนายงายีตมาริโอคัมบาเอรอดีวุ่นทาฮอดิโอคันเดคาจาโดดิโลเบลาซาราโดเวตรุเซวินซาเมนาคานาริเกเซวินซาเมအဲ့တော့တို့ကတို့လို့ပိုင်ခွင့်ရှိတဲ့ဥစ္စာတို့လုပ်ရမှလည်းမဟုတ်ဘူးနောက်ဆုံးကျတော့တမရကဝင်မကြဘဲနဲ့အနာပေးတာပဲရှာပေါ့အခုကျွန်တို့နိုင်ငံတမတရားတမရဦးဝင်းမြင့်ခန့်တာနဲ့တို့ကအလုပ်တွေကပိုတင်ပြလာတော့တို့မြင်တွေ့ရတယ်အဲ့တော့အခုကနေရာလူမှမဟုတ်သေးတော့ဂျန်နဲ့ဝန်ကြီးတွေကလည်းအမနာစမ်းနေရာလေးပေးပါဂျန်နဲ့အထင်တက်တာနည်းနည်းဒါကြောင့်တော့အဲ့တော့လူမှန်နေရာမှာဖြစ်အောင်နိုင်ငံရေးသမားတွေကိုညံ့ညံ့ခံပေးပါလို့ကျွန်တော်ဆက်လက်ပြီးတော့ပြောချင်တယ်ဗျာ
။ဟုတ်ကဲ့ကိုစလိုက်ပွေကုန်းဆွေးနွေးရကျေးဇူးပါ။ဟိုကြံတဲ့စာတချို့လည်းကျွန်တော်တို့ပြဖို့တာရှိပါသေးတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီ Honey Sing ဆိုတဲ့ Facebook အကောင့်ကတော့ရခိုင်ကြတော့လဲဘင်္ဂလီအရေးနဲ့နားလည်မှုလွဲကိုလူမျိုးကြခိုင်လူတို့နဲ့ယုံကြည်မှုတွေလည်းပျက်စီးခဲ့ပါပြီတဲ့။အခုတခါကချင်လူမျိုးတွေနဲ့ယုံကြည်မှုထပ်ပြီးတော့ပြက်ပြားပါအောင်မယ်တဲ့။ရခိုင်နိုင်ငံတည်ထောင်မဲ့သူတွေနောက်ကချင်နိုင်ငံတည်ထောင်မဲ့သူတွေနောက်ထပ်ဘဲပြည်နဲ့ဘဲနိုင်ငံကနေတည်ထောင်ကြအောင်ပါမလဲစောင့်ကြည့်ရပါအောင်မယ်ဆိုပြီးရေးထားပါတယ်။အမေရိကန်ကမောင်ဒသနာကတော့ဒီမိုကရေစီအတွေးခေါ်အယူအဆတွေမရင့်ကျက်သေးတဲ့ကျွန်တော်တို့လိုနိုင်ငံမှာတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုခက်ခက်ခဲခဲသွားနေရတဲ့အခုလိုအချိန်မျိုးမှာပြည်ထောင်စုအစိုးရထဲမှာပဲဖြစ်ဖြစ်ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရထဲမှာပဲဖြစ်ဖြစ်ဝင်ကြီးတွေကိုတာဝန်ကနေရက်စဲတာနှုတ်ထွက်ခွင့်ပြုတာအစားတို့ခန့်တာအဲ့ဒီလိုကိစ္စရက်တွေမှာတဲ့ပြည်သူတွေကအစိုးရအပေါ်မှာယုံကြည်မှုရှိလာအောင်ပူးပေါင်းဆောင်ရွက်ခြင်းနဲ့စိတ်ရှိလာအောင်အကြောင်းကျိုးတွေပြပြီးပွင့်လင်းမြင်သာစွာချပြတဲ့နယ်လို့ယူဆမိပါတယ်ဆိုပြီးရေးထားပါတယ်။နောက်အထူးသဖြင့်ကတော့စစ်ပွဲတွေဘဝလုံခြုံမှုမရှိတဲ့ပြည်နယ်အစိုးရအဖွဲ့တွေထဲမှာပြုပြင်ပြောင်းလဲရေးတွေကပိုပြီးတော့မှပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့ယူဆမိပါတယ်တဲ့။နောက်ပြီးတော့တာဝန်ကနေရက်စဲခံရတဲ့ဝင်ကြီးတွေပဲဖြစ်ဖြစ်မိမိရဲ့သဘောအလျောက်နှုတ်ထွက်သွားတဲ့ဝင်ကြီးတွေပဲဖြစ်ဖြစ်ပြည်သူကိုတာဝန်ခံတဲ့ဝင်ကြီးတွေပြီးပြီးပြည်သူတွေကတန်လျာကင်းအောင်လို့တနည်းနည်းနဲ့ရှင်းပြတဲ့တယ်လို့ယူဆမိပါတယ်တဲ့။တကယ်လို့များဒီလိုသာပွင့်လင်းမြင်သာမှုမရှိခဲ့ဘူးဆိုရင်အစိုးရအပေါ်မှာနိုင်ငံရေးပါတီတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေရဲ့ဝေဖန်ထိုးနှက်ချက်တွေကြောင့်ပ
ည်သူတွေကဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာအကြီးအကျယ်တန်တရားဖြစ်နိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီစာရေးထဲမှာတော့ဒီအခုအပြောင်းလဲလုပ်တဲ့ပုံစံအပေါ်မှာဘဝင်မကျတဲ့သဘောထားတွေနဲ့စိုးရိမ်မှုတွေရှိနေတာကိုတွေ့ရပါတယ်ဆိုတော့ဒေါက်တာတူးချာခင်ဗျာအခုလို့ဒီအစိုးရဖွဲ့ဝင်တွေအပြောင်းလဲလုပ်တဲ့ပုံစံမျိုးကအကောင့်ထက်အစိုးဘက်ကိုဦးတည်နေတာမျိုးပေါ့လေဒါမှမဟုတ်လေစောစောကဒီစာထဲမှာထောက်ပြသလိုပေါ့တိုင်းရင်းသားတွေနဲ့ယုံကြည်မှုပြတ်လောက်တဲ့အထည်မျိုးတကယ်ပဲအန္တရာယ်ဖြစ်နိုင်သလားခင်ဗျာ
ဟုတ်ကဲ့ဗျာဒီမြန်မာပြည်သားစီရေးမှာဖြစ်ခဲ့နေတယ်ဗျာအဲ့တော့လို့ဆိုလို့ရှိရင်အခုဒီချင်းချင်းနဲ့အဲမာဒီအစရာအဖွဲ့မှာဒီဝင်ကြီးချုပ်နဲ့အဲဦးအစ်လာအောင်ဒီနေရာကိုပါလာတယ်။ဒါလည်းပါတဲ့မှာဦးအစ်လာအောင်ကအခုပြန်သွားတာဝင်ကြီးကိုတော့အခုကရေသာဝနာရေးပြလိုက်တယ်ဒီအဲဒီအော်ဒါဖြစ်ပေါ်လာတာဘယ်လိုလဲ။ဒါကြတော့အခုဒီပြန်ခတ်တဲ့နေရာမှာဒီဒီချင်းအဲဘယ်တော့ပါလာမလဲ။နော်ဒါကျွန်တော်စောင့်ကြည့်ရမှာ။အဲပြောချင်တာပါလဲဆိုလို့ရှိရင်ဒါဒီကြားချင်ရေးပေါ့နော်။အတိုင်းတိုင်းကြားချင်ရမှာဒါသိခက်လာနိုင်တယ်။ဒါကြောင့်လည်းဆိုဒီစိတ်ထဲမှာနေနေရလေဒါမဆူဆူခံစားရတဲ့ပေါ်လာပါပဲ။အဲကြောင့်မလို့ဒီဟာကတော့သူလူအပ်သူအဲဒီလိုအရေးယူရတဲ့စာသာတပိုင်းရှိတယ်လေ။အမေတပိုင်းမှာတော့ဒါအဲကျွန်တော်တို့ကြံခတ်တယ်နေရာလေဒါဒီဒီတရားဒီလိုတရားဒီကခံရသုံးကြည့်နေတာဖြစ်တယ်။သူဒီဟာကတော့ဒါသူလည်းရှိတယ်ရှာတယ်အဲပြတ်တာတစ်ခုပေါ့လေ။ဒါရောတဲ့ဆိုင်ရာအပြရာနေနဲ့ဒါလေးလေးမှမှသင်အစဉ်သင်ကျေတော့ပြအပြည့်ပါနဲ့အဲဆက်လက်ဆောင်ရွက်နေကြတယ်ဒါအသာပြန်ဆက်တဲ့နေရာမှာဒါအများကြီးဒါသိနေကြဖြစ်ဖို့ဉာဏ်ရှိရေကိုဥပ္ပိဖို့တော့အပြည့်လို့ကျွန်တော်ညင်ပါတယ်ခင်ဗျာ
โอเคสรุปกูอองตุญญ์เนี่ยเหมียวครับเนี่ยกูที่อโซอ่ะที่กินปีเนี่ยอโซอ่ะเเละมาอเปียงแล้วเลิกแต่ปုံสันမျိုးอ่ะที่ตันยันต์ได้เนี่ยยงจีมิเป็ดปยาได้อเนียမျိုးที่จုံวันไหนเนี่ยเฉินမျိုးญินมิล่ะ
อคุณเล็กที่ဟိုဘာကမလဲဒီနေအစိုးရဒီမှာဆောင်ရွက်တဲ့ကိစ္စမျိုးတွေတော့လေပို့ပြီးတော့ဟိုတတိထားတင်တယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့ကျွန်တော်ဆွေးနွေးနေတာကတော့ပြီးခဲ့တဲ့ကျွန်တော်တို့ဘာဆလာအစိုးရလက်ထက်မှာလည်းရှိပါတယ်ခဏကြာကြာရင်ဝင်ပြီးတော့အနာပေးလိုက်တယ်ခဏကြာကြာရင်ကျမယူချောင်းပြခြင်းနဲ့နှုတ်ထွက်တယ်ခွင့်ပြုလိုက်တယ်ပေါ့နော်ဒါမျိုးတွေရှိပါတယ်ပြီးခဲ့တဲ့ပြည့်စုံရတစ်လျှောက်မှာလည်းဒီလိုမျိုးနဲ့ဟိုဘာတွေဖြစ်မှမသိဘူးဆိုတော့ကျွန်တော်ကြုံခဲ့တဲ့ပြဿနာတွေကတစ်လျှောက်လုံးရှိပါတယ်ဆိုတော့ဒီမိုကရေစီထင်ရောက်တဲ့အချိန်အားကြောင်းကြောင့်မှမဖြစ်ပဲနဲ့ဆက်ခွင့်ပြီးလိုက်ပြီးလို့ထောက်လိုက်ပြီးလို့ဆိုတာကတော့ကျွန်တော်ထင်တယ်မဖြစ်တဲ့ကိစ္စတစ်ခုလို့လည်းဒါကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါဒီကိုအောင်သူငင်းသဘောထားနဲ့ခက်ဆင်ဆင်ပါပဲဒီမှာအခုကျွန်တော်ဒီဆွေးနွေးပွဲမှာဒီ Facebook ပေါ်ကနေကျွန်တော်တို့တိုင်းမှတ်ချက်ပေးနေတာတယောက်ရှိပါတယ်ဦးတူးဆိုတဲ့အကောင့်ပါရှင်မှာသူကတော့ထုတ်ပယ်ခြင်းလည်းအကြောင်းကြောင့်တော့ပြောပြတင်ပါတယ်ဆိုပြီးတော့သူကမှတ်ချက်ပေးထားတာရှိပါတယ်ဆိုတော့အခုဆိုရင်လည်းဒီတချို့တိုင်းနယ်ပြည်နယ်ကအစိုးရဖွဲ့ဝင်တွေကိုကျွန်တော်တိုင်းနယ်တန်းနယ်ဆိုတဲ့သတင်းမျိုးတွေကျွန်တော်တို့ကြားနေရပါတယ်ဆိုတော့ဒီကချင်ပြည်နယ်ပါပဲဖြစ်ဖြစ်ပေါ့လေတခြားတိုင်းနယ်ပြည်နယ်တွေပြည်ထောင်စုအစိုးရထဲမှာပဲဖြစ်ဖြစ်ပေါ့အပြောင်းလဲလုပ်ဖို့ပဲဖြစ်ဖြစ်လူမနေရမှန်ဖြစ်ဖို့ပဲဖြစ်ဖြစ်တကယ်ပဲလိုအပ်တဲ့အခြေအနေမျိုးတွေရှိနေသလားဒေါက်တာတူးချာတစ်ချက်ဆွေးနွေးပေးပါခင်ဗျာကျွန်တော်ဆိုလိုတာတော့ဒီကချင်ပြည်နယ်တွေမကောက်ဘူးပေါ့လေတခြားတိုင်းနယ်ပြည်နယ်တွေရောဒီပြည်ထောင်စုအစိုးရတွင်းမှာပါကျွန်တော်တို့ပြုအစိုးရတွင်ပြုရင်ပြောင်းလဲလိုအပ်ချက်တွေရှိနေသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကြားရတဲ့ဒီဒီဇိုင်းဆိုလို့ရှိတော့ခုဒီတော့ကြည့်ရမှာလဲတချို့ရှိတော့ရှိလာမှာတဲ့နောက်ပြီးတခြားတဲ့ဒီဇိုင်းကြီးဒီနဲ့တမလဲတချို့ရှိတယ်လို့ဒီလိုကြားနေရတယ်ဒါကဒီဒီနဲ့တချို့တွေတော့မဖြစ်နိုင်ဘူးတခြားတဲ့ဒီဇိုင်းကြီးဒီနဲ့ဒီနဲ့တမလဲဖြစ်လာကြအကြောင်းရှိပါတယ်လို့ကျွန်တော်အဲ့လိုပဲပြောကြည့်ပါတယ်
โอเคสรุปดิโลอโซอ่ะเเละมาปิ้วหินเปียงแลยีดิตะแกทิริยะผิดละโวเวผิดๆนับไปลูแมเนียมันผิดโพสโลษิยบลูปုံซันမျိုးเนี่ยบลูลูမျိုးတွေကိုပါဝင်သိเนလို့ယူဆလဲดร.ตุจา
ကျွန်တော်ကတခြားဝိဒေလူရင်းမှန်ဖို့တို့อ่ะတဲ့ဒီအစိုးရဖွဲ့စည်းတော်မျိုးဆိုလို့ရှိတာအရင်ချင်းဒီတဲ့ဒီအကျင့်ပြချာစားဖို့ပြည်စည်းတဲ့ပုဂ္ဂိုလ်တွေကိုစေနာမှန်တဲ့ပုဂ္ဂိုလ်တွေယူတာဆောင်တဲ့ပုဂ္ဂိုလ်တွေကိုယူလိုက်လို့ဖြစ်ဒါမှလည်းပြောင်းလဲလုပ်ကြလို့လည်းမဖြစ်ဘူးအဲဒီဒီအစိုးရအစတင်ဖွဲ့စည်းတဲ့အချိန်မှာဒီဝင်ကြီးတွေခန့်တဲ့အချိန်မှာဒါလူကြီးတဲ့နေရာမှာအများကြီးအရေးကြီးတယ်အဲ့မှာမန္တန်မှုအရှိတူလိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့လိုတရားငွေငါချန်တာရောတဲ့ဖြစ်တယ်လို့ယူလိုက်လို့ရှိရင်နောက်ပိတ်ကြလို့ရှိရင်ဒီလိုမျိုးပြဿနာပေါ်လာတဲ့အခါအခုလိုပဲဒီပြဿနာနဲ့ကြုံလာတဲ့အခါကျတော့အစိုးရတဲ့လည်းပေါ့ဘူးအဲ့ဒီဝင်ကြီးတကိုင်းတန်းချင်းပြုတ်တယ်လည်းမကောင်းဘူးပေါ့ဗျာဒါကြောင့်မို့လို့စတင်ဖွဲ့စည်းတဲ့အစိုးရစတင်ဖွဲ့စည်းတဲ့အချိန်မှာအညာရဲ့အကြီးကြီးရဲ့ဆိုကျွန်တော်ပြောချင်ပါတယ်ဗျာ
โอเคဆိုတော့ကျွန်တော် ကျွန်တော်ကိုအောင်သူငယ်ရဲ့တဘောတာလည်းကြားချင်ပါလေအခုကျွန်တော်ဆိုလို့ရှိရင်ပေါ့လေအခုတနင်္သာရီတိုင်းဝန်ကြီးချုပ်ကိုတိုင်နေတော်တယ်ဆိုတဲ့အတမ်းမျိုးတွေကြားရတယ်စသဖြင့်ပေါ့လေဒီတိုင်းနယ်ပြည်နယ်ကဒီအစိုးရအဖွဲ့ဝင်တွေကိုတိုင်နာတော်တာမျိုးတွေကြားနေရတယ်ဆိုတော့ဒီကချင်ပြည်နယ်ထဲမှာအဖြစ်ဖြစ်တခြားတိုင်းနယ်ပြည်နယ်တွေနောက်ပြည်ထောင်စုအစိုးရထဲမှာအပြောင်းလဲလုပ်တာမျိုးပဲဖြစ်ဖြစ်လူမဲ့နေရာမှာဖြစ်ဖို့ပဲဖြစ်ဖြစ်လိုအပ်ချက်တွေများရှိနေသလားကိုအောင်သူငယ်ဘယ်လိုယူဆလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်အချင်းအရာရေဘူးရပြောရင်သူတို့ရဲ့သက်တမ်းတစ်ခုကာလာတော့အခုမြန်မာပြည်မှာဆိုရင်၅နှစ်သက်တမ်းဆိုရင်၁နှစ်ခွဲလောက်မှာအပြောင်းလဲလုပ်ကြပါတယ်။ဒါကြောင့်လည်းဆိုတော့ခုနခြေမပေါ်တဲ့လူကိုထုတ်ခြေပေါ်တဲ့လူကိုချက်ပြီးရခါကျတော့ကျွန်တော်တို့နောက်သက်တမ်းယူောက်ပွဲအတွက်နိုင်မှုကစားရတဲ့အနေအထားမျိုးရှိပါတယ်။ဆိုတော့အခုချိန်မှာတော့ကျွန်တော်တို့၃နှစ်ကာလာလောက်ရောက်လာတော့ကျွန်တော်ထင်တယ်ဒီလိုအပြောင်းလဲကိစ္စတွေကနည်းနည်းများနောက်ကျနေသလားပေါ့နော်။ကျွန်တော်ကအစ်ကိုလာတဲ့ဝန်ကြီးအတွက်လည်းလုပ်ဖို့ကံမရချင်းသိမရှိတဲ့ဘူးအနေထားမျိုးတော့ကျွန်တော်သုံးသပ်ပါတယ်အဲ့တော့ခုနပြောတဲ့ဟိုကျွန်တော်တို့ကောလာဟလရေရှိပါတယ်ဘယ်ဝန်ကြီးကဘယ်လိုဖြစ်တယ်ဒီနေရာဘယ်လိုဖြစ်တယ်ဆိုတဲ့အားမျိုးပေါ့နော်ဆိုတော့အဲ့ဒါကြီးကလည်းဟိုကျွန်တော်တို့ပြောဖို့ခက်ပါတယ်အစိုးရကလည်းနည်းထုတ်ဖော်ပြီးတော့ဟိုပြောလာတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒါကတော့ပုံပြီးတော့ဟိုကောင်းတဲ့ယူဆပါတယ်
โอเคสรุปแล้วเกลอโซอะไรมาปุ๊ยเปียงแล้วเยทีๆยาวဖြစ်ဖို့နောက်ပြီးလူမန်နီယမ်မန်ဖြစ်ဖို့လိုတယ်ဆိုရင်ရောဘလို့ပုံစံမျိုးနဲ့ဘလို့လူမျိုးတွေကိုထက်တင်တယ်လို့ယူဆလဲကိုအောင်သူငယ
်ဆိုအထူးသဖြင့်တော့အခုအချိန်ကပိတ်မရှိအောင်ပေါ့နော်အချိန်ကပိတ်ရှိဖို့ဆိုမှာကျွန်တော်မြင်လာတော့အစိုးရကိုလိုက်က reform strategy လို့ခေါ်တဲ့ပြည်ရင်ကြောင်းလေးရဲ့အတွက်မဟာဗျူဟာတရားပြချာရှိတယ်မလားအဲ့တော့မဟာဗျူဟာရတရားရပြောမယ်ဆိုလို့ရှိရင်တော့မှာကိစ္စပေါင်းလုံးလုံးနိုင်လို့ဆိုတော့အချိန်ရဲသွားပါပြီ။အဲ့ဒီအချိန်မှာကျတော့ကျွန်တော်တို့ဖြစ်ဖြစ်လာတာဒီကိစ္စမျိုးကဦးစားပေးလို့ငါအစီအစဉ်လေးရှိနေ။ဒါရီကိုတွန်းမယ်။ဒီအတွက်ကြောင့်ဖြစ်တော်တဲ့ဒီဒီကဒီဒီကစသဖြင့်ဒီအချိန်မှာမျိုးနဲ့ပြည်နယ်ကြောင်းလေးဖြစ်တာမျိုးလေးကျွန်တော်ပုံမြင်နေပါတယ်
။ဟုတ်ကဲ့။ဆိုတော့ဆရာတူချာကိုလည်းပြန်မေးချင်ပါဆက်စပ်ကိုအောင်သူငယ်ရဲ့ထောက်ပြဆိုတာတစ်ချက်ရှိပါတယ်။တကယ်ဆိုရင်တော့ဟိုအစိုးရထဲမှာတကယ်ထိရရောက်ဖြစ်အောင်ဟိုပြည်ဝင်ပြောင်းလဲရေးလှုပ်တင်တာကတော့ဟိုအချိန်တော်နဲ့နှောင့်နေပြီလို့တော့ပြောလို့ရတယ်ပေါ့လေ။ဘာဖြစ်လို့လဲဆိုတော့အစိုးရအခုကတက်တန်းတော့တောင်ကျိုးလာပြီဆိုတော့ကျွန်တော်တို့အဲ့တော့အခုလက်ရှိကြံနေတဲ့အချိန်မှာရောပြည်ဝင်ပြောင်းလဲရေးလှုပ်အောင်မယ်ဆိုရင်ဟိုအချိန်နှောင့်ပြီလို့ရောဆရာတူချာယူဆပါသလားခင်ဗျ။ဟု
တ်ကဲ့ညာကျွန်တော်အမြင်ကတော့အဲကြောင်လို့ရေးပြောတာလည်းဟုတ်တော့ဟုတ်ပါတယ်ဒါပေမဲ့နော်လည်းတောင်ပြန်ကြည့်တာပဲအဲ့ဒီနိမိတ်အတွင်းမှာလည်းတိုက်ပြည့်တဲ့အစည်းအဝေးတွေအများကြီးလုပ်လို့ရသေးတယ်အဲအကြောင်းမလို့ဒီအခုလည်းပဲဒီဒါအပြောင်းလဲလုပ်ပြည့်တဲ့ပုဂ္ဂိုလ်တွေလုပ်ရပါပဲအဲလိုမှနေရာမှာခန့်ကိုယ်တော့လိုအပ်တာပဲအဲအကြောင်းမလို့ဒါဒါဒီအကိုကျွန်တော်ကအဲဒီဒီအချင်းအဲတူတောင်းလို့လည်းဆိုပြီးရထားလို့ဆိုလို့ရှိရင်အဲ့ဒီကြာနေအချိန်တင်ပါလေဒါကျွန်တော်ပြဿနာလေးမျိုးပေါ်လာနိုင်တယ်။ဒါကြောင့်မလို့ပြောင်းလဲပြန်ရှင်းပြောင်းလဲမှုပေါ့အပြောင်းလဲလို့တည်းလို့ကိုလိုအပ်တယ်လို့ဒါအချိန်ကဘလော့ဖစ်ဖြစ်တာကြာနေအချိန်ကတဲ့ဒီနေ့မျိုးကအကောင့်ဖြစ်အောင်လုပ်ပေးနေကောအစီအမအရေးကြီးတဲ့တာဝန်ဖြစ်တဲ့အတူညှပ်ဖြစ်ပါလေရတယ်
ဟုတ်ကဲ့ဆိုတော့ကိုအောင်သူညင်းကြီးကျွန်တော်တို့ကဒီအခုဒါအခုလက်ရှိအထိပြောနေတာတော့ဒီအစိုးရအဖွဲ့ဝင်တွေပေါ့နော်ဒီပြည်နယ်ပဲဖြစ်ဖြစ်ဒီပြည်ထောင်စုအစိုးရပဲဖြစ်ဖြစ်အစိုးရထိပ်ပိုင်းတာဝန်ရှိတဲ့သူတွေအပိုင်းကိုပြောနေတာကျွန်တော်ဒီအစိုးရရန်နေရအနေနဲ့ရောခင်ဗျာအစိုးရရန်နေရထဲမှာလည်းအရင်လူဟောင်းတွေပဲရှိနေတယ်တချို့ကိစ္စတွေကဟိုအရင်နဲ့ဟိုဘာမှတိတ်မကွာဘူးလဲပတ်နေတဲ့နေရာတွေမှာဟိုအရင်လိုပဲဖြစ်နေတယ်ဆိုတော့ဝေဖန်ချက်တွေလည်းကျွန်တော်တော်တော်ကြဲကြဲပြန့်ပြန့်ကြားပါတယ်ဆိုတော့ဒီအစိုးရရန်နေရအတွင်းမှာရောဒီအစိုးရထိပ်ပိုင်းခေါင်းဆောင်တွေမဟုတ်ဘဲနဲ့ရန်နေရအတွင်းမှာရောလဲဟိုပို့ပြီးတော့တိတိယောက်ဖြစ်အောင်လူမန်နီယမ်ဖြစ်အောင်လုပ်ဖို့ဘလောက်အတိုင်းအတာဒီလိုအပ်ချက်တွေရှိနေရလို့ယူဆလဲ
ဟုတ်ကဲ့ခင်ဗျာဟိုပြောမှဆိုရင်ကျွန်တော်တို့အစိုးရဝန်ထမ်းအတွင်းမှာလဲပြည်ရင်ကြောင်းလေးမဟာဗျူဟာတွေယူပါတယ်ကျွန်တော်တို့ခေါ်တာ civic service reformstrategy လို့ခေါ်ပါတယ်။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဒီ energy အစိုးရအနေနဲ့သူတို့ပြီးခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်လောက်တုန်းကဒါတွေကိုထုတ်ပြန်ဘယ်လိုပြည်ပြောင်းလဲမယ်ဆိုတော့ဟိုထုတ်ပြန်ခဲ့တဲ့အချက်တွေရှိပါတယ်။ကျွန်တော်အဲ့တော့ကျွန်တော်ထင်တာကတော့ဒီအချက်တွေတိုင်းဆက်လက်ပြီးတော့ဆောင်ရွက်နေသလားမဆောင်ရွက်နေဘူးလားဒါတွေနဲ့တိုင်းကြမလဲပေါ့နော်။ဒီတိုင်းနဲ့ပတ်သက်နေတဲ့အစိုးရကိုယ်တိုင်ကထုတ်ပြန်ပြီးပိုကောင်းတယ်လို့ထင်ပါတယ
်။ဟုတ်ကဲ
့။ဒါနဲ့ပြဿနာတစ်ခုကကျွန်တော်ကပဲဒီကိစ္စတွေကိုဥဆောင်လုပ်နေဆိုတော့ကျွန်တော်တို့ဇာတိဝန်အဖွဲ့ပေါ့နော်။အဲတော့ဇာတိဝန်အဖွဲ့နဲ့ပတ်သက်လို့လည်းကျွန်တော်ကကျွန်တော်တို့ဟိုပြောမှဆိုလို့ရှိရင်ဟိုကြော်တော်တဲ့တင်းကြီးကြံနာကြီးတက်လာတယ်ဆိုတော့ဒီကမျိုးတွေလည်းရှိပါတယ်။ဆိုတော့ဘယ်လိုဆက်လုပ်နေကြလဲဆိုတော့ကျွန်တော်တို့ကြီးကြီးကြပ်ကြပ်ဖြူဖို့ပြောဖို့ဆိုတော့ဝေဖန်မှုဆိုတာ
ဖတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဆိုလိုတာတော့ဒီလိုကိစ္စတွေမှာလည်းကျွန်တော်တို့ကဟိုပုံပွင့်လင်းမြင်သာမှုကိုလေဒါတွေနဲ့ပတ်သက်ပြီးချပြမှာလဲဟိုလူရဲ့သိနိုင်မဲ့သဘောထားကိုပဲနောက်ဆုံးဒီပူလာပြန်ရောက်တယ်လို့တော့ဖြစ်နေပါတယ်ဆိုတော့ဒေါက်တာတူးကြာကိုလည်းကျွန်တော်မေးချင်ပါတယ်ကျွန်တော်တို့ဟိုဆက်စောအော်ကောင်းသူကြီးကိုမေးတယ်မေးခွန်းပါပဲကျွန်တော်ဒီအစိုးရထိပ်ပိုင်းဒီတာဝန်ရှိတဲ့အပိုင်းမှာနေမကပါလို့ဒီအစိုးရရဲ့ရန်တရားအောက်ခြေကဒီဝန်ထမ်းတွေကြားမှာပြည့်ရင်ပြောင်းလဲလိုအပ်ချက်တွေကဘလောက်ထိကြီးကြီးမားမားရှိနေတယ်လို့ယူဆလဲခင်ဗျဟု
တ်ကဲ့ဖြစ်တူဒီလိုတူပြောင်းလာတယ်ဆိုလို့ရှိရင်တော့အတူတူပြောင်းရဲ့ကာလမှာတော့အလိုတွေအရွယ်ရွယ်နေတော့ဖြစ်တတ်တယ်အဲ့ဒါကိုကျွန်တော်ကဒီကျွန်တော်လူကြီးနဲ့အပြောင်းလဲဖြစ်လာအောင်တော့ဒီအဲလူမမြာမှာတော့အဲရွေးရမှာပဲအဲဒါကြောင့်မလို့ဒီကျွန်တော်ကဒီအစိုးရအနေနဲ့စနစ်တကျပေါ်စီချမှတ်ရမှာဒီကြည့်ရမယ်ဒီကြည့်ရမှာအဲဒီကျွန်တော်ဒီသူကဲ့သို့တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒါမျက်နာမယူအမျက်နာမလိုက်တဲ့တော့အဲဒါကျေရတဲ့ယူတူတင်းယူလက်မှတ်ပြီးလက်မှတ်ဆိုတော့မာမန်ကန်ကန်တာလုပ်ရမှာပဲလုပ်ရမှာဒီအစိုးရတန်းစီရဲ့လုပ်ကိုလုပ်ရမယ်အစိုးရတန်းစီတကယ်ဒီကဲ good standard ဖြစ်လာအောင်အစိုးရကောင်းတရားဖြစ်လာအောင်တော့လုပ်တော့လုပ်ရမှာပဲ
အဲ
ဒါကိုအမြင့်ညာတရားဆောက်နေအဲကျွန်တော်ဒီဟာလူမှုရေးအရာပါရဆိုလို့မှာကျွန်တော်ဒါကိုမြင့်တင်တာမလုပ်ပဲနဲ့အဲဒါကိုဒီဒီပြေမတာမလုပ်ပဲနဲ့ဒါသားနေဆိုလို့ရှိတော့အစိုးရကြည့်တယ်လားဘူးအစိုးရကောင်းဖြစ်လားဘူးအခက်အခဲရှိတယ်။ဒါတော့ဒီနေရာမှာလည်းဒါ policy တောင်းချမှတ်ရတဲ့ပြဿနာဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်မြင်ပါရ
။ Okay ပါဝင်ဆွေးနွေးပြီးတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာမာပြူဟာနဲ့မူဝါဒရေးရလေးလာရေးဌာနဦးအောင်သူငင်းကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်နေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေည VOA ရဲ့ဓာတ်ရိုက်လိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ view ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက voa မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းချင်းညုတ်ကိုမတ်တင်ကီထက်ကပြောပြမှာပါ
ဗင်နီဇွဲလာတိုက်ခံကောင်းဆောင်ဟွမ်းဂွာဒိုရဲ့ဂျားပြတ်အစိုးရကိုအတိမတ်ပြုပြီးဗင်နီဇွဲလာပြည်သူတွေကိုထောက်ခံကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုအမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကတိုက်တွန်းလိုက်ပါတယ်။နိုင်ငံနေအနေနဲ့တစ်ဖက်ဖက်ကိုရွေးချယ်ရမယ့်အချိန်ဖြစ်တယ်လို့စနေနေ့မနက်ပိုင်းကကျင်းပတဲ့ကုလသမဂ္ဂလူ့ကျိုးရေးကောင်စီအစည်းအဝေးမှာအမေရိကန်နိုင်ငံဆိုင်ဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာဖြစ်ပါတယ်။လူမျိုးရေးအဖွဲ့တွေဘက်ကရက်တီမလား။ဒါမှမဟုတ်လည်းမာဒူရိုနဲ့သူ့ရဲ့ဖျက်လို့ဖျက်စီးဘက်တော်သားတွေလားဆိုတာကိုအချိန်မဆန့်ရိုးရိုးဖြောင့်ပြန်ရက်တီကြရမယ်အချိန်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။ရှစ်ရက်အတွင်းရွေးကောက်ပွဲမလုပ်ဘူးဆိုရင်အသက်35နှစ်အရွယ်ဂွာဒိုကိုသမ္မတအဖြစ်သတ်မှတ်မယ်လို့လည်းမနေ့စနေနေ့မှာဥရောပအစိုးရအတော်များများကပြောဆိုထားပါတယ်။ဘရာဇီးနိုင်ငံကတပ်တူတူဖော်ရေးလုပ်ငန်းကရေကာတာပြိုကျပြီးမြေပြိုမှုဖြစ်တာကြောင့်တည်ဆုံးသူအရေအတွက်34ယောက်ထိရှိလာပြီလို့တာဝန်ရှိသူတွေကမနေ့စနေနေ့မှာပြောပါတယ်။တောက်ချာနေကရေကာတာပြိုကျပြီးနီးကလူနေဒေသအတွင်းရွှတ်နေပြိုကျခဲ့ပြီးတဲ့နောက်မှာတော့သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဌာနကတပ်တူတူဖော်ရေးလုပ်ငန်းကြီးဘဲလတ်စ်ကိုဒေါ်လာ66သန်းဒဏ်တက်ထားပါတယ်။ရေကာတာပြိုကျပြီးရေကြီးနေတဲ့ဒေသတွေမှာပိတ်မိနေသူကလည်း300လောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာပေါ်ဆော့ကားမှုနဲ့ဆွဲချက်တင်ခံထားတဲ့ခရစ်ယာန်အမျိုးသမီးအတွက်ရှင့်နေလိုက်ပေးခဲ့ပြီးတဲ့နောက်နယ်သာလန်နိုင်ငံကိုထွက်ခွာသွားတဲ့ပါကစ္စတန်ရှင့်နေနိုင်ငံကိုပြန်သွားဖို့ရှိနေပါတယ်။သူ့ရဲ့အမှုသည်အာဆီယာဘီဘီရဲ့အမှုကိုလာမယ့်ဇန်နဝါရီလ29ရက်နေ့တရားရုံးချုပ်ဂျာနာမှုကိုတက်ရောက်ဖို့နိုင်ငံကိုပြန်မှာဖြစ်တယ်လို့ရှင့်နေစိုက်ဖုန်မူလော့ကကြေညာထားပါတယ်။ဘီဘီအပေါ်အပြစ်မရှိကြောင်းစင်ကြက်အပေါ်မကျေနပ်လို့အယူခံတင်ထားတာကိုအင်္ဂါနေ့မှာအစည်းအဆုံးဖြတ်မှာလည်းဖြစ်ပါလိမ့်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကီတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဤတန်စင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30.40-48နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.